Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင် VOA American တန်ရဲ2025ခုနှစ်ဇန်နဝါရီလ31ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညမှာထုတ်လွှင့်ပေးမယ့်တန်လွင့်စီစဉ်တွေကိုတော့ line meter 19.25 နဲ့30တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တောက်ကြညရဲ့စီစဉ်မှုကကျွန်မစုမုံပါရှင
်။ဟုတ်ကဲ့ပါကျွန်တော်ကတော့ဝင်းမင်းပါဒီနေ့ထက်တဲ့သတင်းတွေကိုမတ်စုမုံနဲ့ပဲပြောပြပေးမှာပါ။ဒီနေ့အထူးခြားဆုံးသတင်းတွေထဲမှာတော့ America မှာပြတ်ကျလေရင်ပြန်တမ်းမှုမှတန်းတွေ့လို့စုံစမ်းနေပါပြီ။နောက် Israel ကတော့ Syria နဲ့ဇက်က Hezbollah ပြစ်မှတ်တွေကိုတိုက်ခိုက်ခဲ့ပါတယ်။မြန်မာစစ်ကောင်စီရေးပေါ်သတန်းထပ်တိုးလိုက်ခြင်းကုလကတော့ဒီအုပ်ချုပ်မှုရပ်ဖို့နဲ့ရုံးကန်ဆန့်ကျင်နေတဲ့ပြည်သူတွေကိုကူညီဖို့တောင်းဆိုလိုက်ပါတယ်။ဒီသတင်းနဲ့တူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးမှာပါမစင်မွေ
။ဟုတ်ကဲ့ပါရှင်။ဒီညအတွက်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရလက်ထက်ကနေပြီးတော့စစ်တပ်အာဏာသိမ်းလိုက်တာမနေ့ဖြန်ဖေဖော်ဝါရီလ1ရက်နေ့ဆိုရင်၄နှစ်ပြည့်ပါပြီ။စစ်အာဏာသိမ်းထားတဲ့ကာလ၄နှစ်တာအတွင်းမှာပြည်သူတွေရဲ့ဘဝလုံခြုံမှုအခြေအနေကဘယ်လိုရှိပါသလဲ။
စစ်တပ်နဲ့လေးနှစ်တာကာလကတော့ဖြစ်တဲ့ဘဝတစ်ဆောင်ဘယ်တော့မှမမတူရဲမလုံးရုံမှုအန်ရီရီရှင်းကြောက်မှုအန်ရီရီအများကြီးကြုံခဲ့ရတဲ့လေးနှစ်ပဲ
ဒီသတင်းအပြည့်စုံတဲ့အတူဒီလိုစစ်တပ်အာဏာသိမ်းတဲ့၄နှစ်တာကာလအတွင်းရခိုင်ပြည်နယ်ထဲမှာလည်းစီးပွားရေး၊ကျန်းမာရေး၊ပညာရေးစတဲ့လုပ်ငန်းတွေအားလုံးအဆိုးဝါးဆုံးအခြေအနေကိုဆက်ရောက်သွားတဲ့အကြောင်းဒီလိုသတင်းပေးပို့ချက်တွေနဲ့တောက်ကြညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင
်။အမေရိကန်မှာတိုက်မိပြီးပြက်ကျခဲ့တဲ့လေယာဉ်တွေပြန်စမ်းမှုမှတ်တမ်းကို NTSB စုံစမ်းရေးအဖွဲ့ကစစ်ဆေးနေပါပြီ။အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နားမှာခီးသည်တင်လေနဲ့စစ်ရဟတ်ယာဉ်တိုက်ခဲ့ပြီးကလူးသုံးသက်ချက်ကိုရက်30အတွင်းထုတ်ပြန်မယ်လို့ဒီအမေရိကန်ရက်ဘက်လေကြောင်းမတော်တဆမှုစုံစမ်းစစ်ဆေးရေးအဖွဲ့ NTSB ကမနေ့ကပြောလိုက်တာပါ။ခီးသည်တင်လေရဲ့လေယာဉ်ပြတ်တမ်းမှုမှတ်တမ်းတင် Black Box တွေကိုရှီတဲ့ကနေပြန်လည်ဆယ်ယူတွေ့ရှိခဲ့တာကြောင့်ဘာကြောင့်ပြတ်ကျခဲ့လဲဆိုတာသုံးသပ်နိုင်မှုတာဝန်ရှိသူတွေစစ်ဆေးနေကြပြီလို့ NTSB ပုတ်အဖွဲ့ကပြောခဲ့ပါတယ်ဗော်ဒူနေညကဝါရှင်တန်မြို့တော်နဲ့ကပ်နေတဲ့ဗာဂျီးနီးယားပြည်နယ်မှာရှိတဲ့ Ronald Reagan လေစစ်ကိုစစ်သက်ခံနေခီးတဲ့တင်လေနဲ့ပုံမှန်လေ့ကျင့်ရေးလုပ်နေတဲ့စစ်ရဟတ်ယာဉ်တို့တိုက်ခိုက်မိခဲ့တာပါလေယာဉ်ပေါ်ပါသွားသူ64ယောက်နဲ့စစ်ရဟတ်ယာဉ်ပေါ်ပါသွားခဲ့သူစစ်သား300လောက်အသက်ရှင်မှုမဖြစ်နိုင်ဘူးလို့တာဝန်ရှိသူတွေကပြောထားပါတယ်ခင်ဗျာ
တောက်ကြနေညပိုင်းတုန်းကစီးရီးယားလေဗနွန်နယ်စပ်တလျှောက်နဲ့ဘယ်ဂါတောင်ကြားဒေသတဝိုက်မှာတော့ Hezbollah ပြစ်မှတ်တော်များများကိုတိုက်ခိုက်ခဲ့တယ်လို့ Israel စစ်တပ်ကပြောပါတယ်ပြစ်မှတ်တွေထဲမှာတော့မြေအောက်စစ်လက်နက်အဆောက်အုံတွေနဲ့လေဗနွန်ကိုလက်နက်မောင်းခိုးတင်သွင်းတာနဲ့ဆက်ဆက်တဲ့နေရာတွေပါဝင်တယ်ဆိုပြီးတော့ပြောဆိုပါတယ်ကြာသာပတင်းတွေကလည်း Hezbollah ဘက်ကနေပြီးတော့လွှတ်လိုက်တဲ့ထောက်လန်းရေး drone တစ်စင်းကိုကြားဖြတ်ပစ်ချနိုင်ခဲ့တဲ့အကြောင်းနဲ့ဒါကတော့Israel နဲ့ Lebanon ကြားအပြစ်ခတ်ရစေးရေးသဘောတူညီချက်ကိုချိုးဖောက်တာလို့ Israel ကပြောပါရယ် Israel နဲ့ Hezbollah တို့ကြားမှာပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းတုန်းကအပြစ်ရဲ့သဘောတူခဲ့တာပါ January 17ရက်နောက်ဆုံးထားပြီးတော့ Israel တပ်တွေစုခွာရေးရပ်ပေါင်း60သဘောတူညီချက်ကိုတော့ February 26ရက်နေ့ထိဆက်ပြီးတော့တိုးထားတယ်လို့ American ကတနင်္ဂနွေနေ့ကပဲအတည်ပြုပါရယ်အပြစ်ရစေးရေးတပ်တန်းထပ်တိုးပြီးတဲ့နောက်ပိုင်းမှာပဲ Israel ဘက်က Lebanon နယ်မြေထဲကိုတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့လက်တလော Lebanon နိုင်ငံတောင်ပိုင်းမှာလည်း Israel တို့ drone နဲ့တိုက်ခိုက်တဲ့အတွက်အနည်းဆုံး5ဦးထဏ်ရာရခဲ့ပါတယ်ရှင
်အမေရိကန်သမ္မတသေးရဲ့နိုင်ငံခြားအထောက်ပံ့ဆိုင်ရမှုကြောင့်တရုတ်နဲ့ရှင်ပြိုင်မှုထိခိုက်မလားလို့လွှတ်တော်မှာဆွေးနွေးခဲ့ကြပါတယ်အမေရိကန်လွှတ်တော်မှတ်တည်နေတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့သုံးလကြာဒီနိုင်ငံခြားကူညီမှုဆိုင်ရထားတာကြောင့်တရုတ်နဲ့ကမ္ဘာနိုင်ငံတွေအပေါ်ဩဇာသက်ရမှုပြိုင်ဆိုင်ရတာပေါ်ထိခိုက်လာနိုင်တာကိုမနေ့ကကြားနာဆန့်စစ်ခဲ့ကြတာပါသမ္မတထရမ့်အနေနဲ့ကျန်းသစ္စာချင်းဆိုပြီးနိုင်ငံပိုင်းတည်းမှာပဲအခုလိုအမေရိကန်ရဲ့နိုင်ငံတကာထောက်ပံ့တွေကိုအမေရိကန်ပထမမူဝါဒနဲ့ညီမညီဆန်းစစ်ဖို့ဆန့်ကျင်ခဲ့တာအပေါ်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌကတော့ချိန်ဆလိုက်ပါတယ်။လွှတ်တော်ရဲ့ဒီနိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Republican မှာ Jim Ricks ကအခုလိုဆန့်ကျင်လိုက်တာဟာအမေရိကန်မှာအကျွေး36ဘီလီယံအထိရှိနေခြင်းဗန်ဒါရေးတာဝန်ခံမှုရှိဖို့လိုအပ်တဲ့ဦးစားပေးမှုပါလို့လွှတ်တော်မှာထောက်ခံပြောခဲ့ပါတယ်။ဒါပေမဲ့အထက်ခံ Democratic Party မှတွေကတော့အခုလိုဆန့်ကျင်တာကြောင့်ဟာသွားတဲ့ထောက်ပံ့နေရာတွေကိုတရုတ်ကဝင်ယူသွားနိုင်တယ်လို့ထောက်ပြခဲ့ပါတယ်။ Democratic လွှတ်တော်အမတ် Chris Coons က ဒီဆိုင်ငံ့မှုကြောင့်ပြည်တွင်းမှာရောပြည်ပမှာပါတရုတ်ကနေရာဝင်ယူလာပြီးဩစာချက်ထွေလာမှအထူးစိုးရိမ်နေရပါပြီလို့ဒီလွှတ်တော်ကြာနာပွဲမှာထောက်ပြခဲ့ပါတယ်ခင်ဗ
ျဖိလစ်ပိုင်နေနဲ့ငွေအွန်လိုင်းငွေလိမ်မှုတန်တရားရှိတဲ့တရားဝင်ခြင်းကိုဖန်ဆီးလိုက်ပါတယ်။အွန်လိုင်းကနေငွေလိမ်ယူနေတယ်လို့တန်တရားရှိထားတဲ့ဂိုင်းကိုမနီလာမြို့တော်မှာဒီကနေ့ဝင်ဖမ်းခဲ့တာပါ။မနီလာမြို့ရဲ့စီးပွားအချက်အခြာကြတဲ့ marketing အရက်မှာတော့အဲ့ဒီတန်တရားရှိတဲ့သူတွေကွန်ပျူတာဂိမ်းကစားတဲ့လုပ်ငန်းတွေဖြစ်နေဟန်ဆောင်နေရှိတဲ့အွန်လိုင်းဒူးစရိုက်မှုနှိမ်နင်းလုပ်ငန်းတွေအောက်မှာဝင်ပြီးတော့ဖမ်းခဲ့တာလို့အရာရှိတွေကပြောပါတယ်။တိုက်ခိုက်ရေး rifle တွေကင်ထားတဲ့ PAOCC လို့ခေါ်တဲ့ဖိလစ်ပိုင်တမရယုံရဲ့ရာဇဝတ်မှုတိုက်ဖျက်ရေးကော်မရှင်နဲ့အမျိုးသားစုံစမ်းစစ်ဆေးရေးဘျူရိုအရာရှိတွေကငွေချေးလုပ်ငန်းအေဂျင်စီယုံတစ်ခုကိုဝိုင်းပြီးတော့ဝင်စီးခဲ့တာဖြစ်ပါတယ်။အဲ့ဒီကွန်ပျူတာတွေမှာလုလုနေတဲ့တန်တရာရှိတွေကိုဖမ်းခဲ့ပါတယ်။အဲ့ဒီဖမ်းမိခဲ့တဲ့လူအများစုကတော့ဖိလစ်ပိုင်လူငယ်တွေဖြစ်ပြီးတော့ TikTok နဲ့တခြားလူမှုကွန်ရက်မီဒီယာတွေကနေတဆင်အာမခံပြစရာမလိုတဲ့အမေရိကန်ဒေါ်လာ430နီးပါးနဲ့ညီမျှတဲ့ချီးငွေပြီးဆို2000ငွေကိုချီးဖို့ကမ်းလှမ်းခဲ့ကြပြီးတော့အဲ့ဒီငွေချီးတဲ့သူတွေအနေနဲ့အပတ်စဉ်အတိုးငွေ35000ရာခိုင်နှုန်းပေးရပြီးတော့အချိန်မီအဲ့ဒီအတိုးကိုပြန်မပေးဘူးဆိုရင်သူတို့ရဲ့ပုံကိုယ်ရဲ့အချက်လက်တွေ online ကနေဖောက်ချခံရမယ်ဆိုပြီးတော့ချင်းချောက်ခံရတာလို့ PAOCC ညွှန်ကြားရေးမှူးကဝင်စည်းတဲ့နေရာမှာသတင်းတောက်တွေကိုရှင်းလင်းပြောကြားခဲ့ပါတယ်ရှင်
ပြည်ရေးအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9.5kHz 15953 9.25kHz 11803 9.30kHz 9963တို့အပြင်စနေတနင်္ဂနွေမှာ9လက်မီတာ190kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
မင်္ဂလာညချမ်းပါတော်ရရှင်များခင်ဗျာ VOA American တန်ကနေတောက်ကြညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်မြန်မာစစ်ကောင်စီအနေနဲ့အရေးပေါ်သက်တမ်းထပ်တိုးလိုက်ပြန်ပါတယ်မြန်မာနိုင်ငံတဝန်းအရေးပေါ်ခြေအနေကြီးညာထားတဲ့ကာလကိုနောက်ထပ်6လသက်တမ်းတိုးမြင့်လိုက်တယ်လို့စစ်ကောင်စီကဒီနေ့ကြေညာလိုက်တာပါဆရာနာသိန်းတဲ့၄နှစ်ပြည့်မတိုင်ခင်တည့်ရက်လို့ဒီနေ့ဇန်နဝါရီ31ရက်နေ့ကျင်းပတဲ့စစ်ကောင်စီအမျိုးသားကာကွယ်ရေးလုံခြုံရေးကောင်စီစီဝေးကအခုလိုသက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာပါစစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့အတူပြည်သူ့လွှတ်တော်ဥက္ကဋ္ဌဦးတီခွန်မြတ်နောက်ဒုတိယကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့သက်ဆိုင်ရာစစ်ကောင်စီကြီးကတွေဒီအစည်းအဝေးကိုတက်ရောက်ခဲ့ကြပါတယ်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အတွက်တည်ငြိမ်အေးချမ်းမှုလိုနေသေးတာကြောင့်လွတ်ဆောင်ဖို့လိုအပ်နေတာတွေကိုအရှိန်ဟုန်မပြတ်ဆောင်ရွက်ဖို့ဆက်လက်တာဝန်ထမ်းဆောင်ဖို့နောက်ထပ်6လသက်တမ်းတိုးရေးယာယီသမ္မတတာဝန်ယူထားတဲ့စစ်ကောင်စီအကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကအစည်းအဝေးမှာတင်ပြခဲ့ပါတယ်ဒီတင်ပြချက်ကိုမြေသားကာကွယ်နဲ့လုံခြုံရေးကောင်စီဖွဲ့ဝင်တွေအထူးဖိတ်ကြားထားသူတွေဆွေးနွေးပြီးအတည်ပြုလိုက်တာလို့စစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပါတယ်ခင်ဗျာ
မြန်မာပြည်သူတွေရဲ့အိမ်မက်ဆိုးတွေအဆုံးသတ်သွားအောင်လို့နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဝိုင်းကူပေးချိန်တန်ပါပြီလို့မြန်မာနိုင်ငံလူခွေဆိုင်ရာကုလသမဂ္ဂအထူးသံတမန်ကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်မှု၄နှစ်မြောက်တဲ့အချိန်မှာပဲအပြစ်မဲ့အသက်ဆုံးရှုံးခဲ့ရတဲ့ပြည်သူထောင်ပေါင်းများစွာကိုအောက်မေ့အမှတ်ရသလိုရက်ဆက်တဲ့ဆေးအုပ်ချုပ်တဲ့သူတွေကိုတတိရှိရှိဆက်ပြီးတော့မှတွန်းလှန်နေတဲ့ပြည်သူတွေကိုဂုံပြုထောက်ခံရမယ့်အချိန်ဖြစ်ပါတယ်လို့လူခွေအထူးတန်တမန် Tom Andrews ကအာနာသိန်းနှစ်ပတ်လည်ကြီးညာချက်ထုတ်ပြန်ပြောဆိုလိုက်တာဖြစ်ပါတယ်စစ်တပ်ရဲ့နှစ်ချေလာများဖိနှိပ်မှုတွေအကြမ်းဖက်မှုတွေအုပ်ချုပ်မှုညံ့ဖျင်းမှုတွေကြောင့်မြန်မာနိုင်ငံဟာအဆုံးမရှိကြောက်ထဲကျတဲ့အခြေအနေမျိုးကိုစက်ရောက်နေပါပြီလို့ Tom Andrews ကပြင်းထန်တဲ့စကားလုံးတွေသုံးပြီးတော့စစ်တပ်ဖိနှိပ်မှုကိုရုန်းကန်ဆန့်ကျင်နေတဲ့ပြည်သူတွေကိုစစ်မှန်တဲ့လက်တွဲမှုတွေနဲ့ထောက်ခံကူညီဖို့နိုင်ငံတကာကိုတောင်းဆိုလိုက်တာပါစစ်တပ်ကအရသာပြည်သူထောင်ထဲချီကိုတက်ဖြတ်ခြေရွာတွေပေါ်ဘုံကျဲမီးရှို့နေတဲ့အချိန်နိုင်ငံရေးအကျဉ်းသား2000ကျော်ဟာလည်းထောင်ထဲမှာဆက်ပြီးတော့ရှိနေတဲ့အချိန်စီးပွားရေးနဲ့အများပြည်သူဝန်ဆောင်မှုတွေပြိုလဲနေချိန်တချို့နေရာတွေမှာငတ်မုတ်ခေါင်းမမှုတွေနဲ့ပါကြုံနေရတဲ့အခြေအနေဆက်ရောက်နေတဲ့အချိန်မှာတော့စစ်ကောင်စီကျင်းပမယ်ဆိုတဲ့ရွေးကောက်ပွဲကပို့ပြီးတော့မှစိုးရတဲ့အခြေအနေကိုပဲတွန်းပို့ပါတယ်လို့တွန်အန်ဒရူးစ်ကထောက်ပြတာပါဒီလောက်ခက်ခဲနေတဲ့အခြေအနေတွေကြားထဲကနေပြီးတော့ကြံ့ကြံ့ခံနိုင်တဲ့မြန်မာပြည်သူတွေရဲ့ရဲစွမ်းတတ္တိနဲ့ခံနိုင်ရည်စွမ်းကကမ္ဘာတဝန်းကသူတွေကိုအံ့ဩအတုယူစရာဖြစ်စေပါတယ်လို့လည်းသူကချီးမွမ်းပါတယ်ကမ္ဘာနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုတွေကိုအားပေးထောက်ခံပြီးတော့စစ်တပ်ရဲ့ကြီးလေးတဲ့လူခွင့်ရေးဖောက်ပြတ်မှုတွေနဲ့ရာနိုင်ငံတကာရာဇဝတ်ခုံရုံး ICC အပါအဝင်ဥပဒေကြောင်းကပါအရေးယူနိုင်အောင်ကမ္ဘာနိုင်ငံတွေအနေနဲ့ထောက်ခံပံ့ပိုးပေးကြပါလို့ကုလသမဂ္ဂအထူးတမန်တွန်အမ်ဒရူးစ်ကတိုက်တွန်းပြောဆိုလိုက်ပါတယ်ရှင
်။ဒါအပြင်ကုလသမဂ္ဂအကြီးအကဲကလည်းမြန်မာမှာစစ်အုပ်ချုပ်ရေးနဲ့အကြမ်းဖက်မှုတွေရပ်ပေးဖို့တောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာဆွံ့လပြီးအားလုံးပါဝင်နိုင်တဲ့ဒီမိုကရေစီရေးအပြောင်းလဲတွေလှုပ်ဆောင်ဖို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းလိုက်တာပါ။မ နက်ဖြန်ဖေဖော်ဝါရီလ၁ရက်နေ့မှာမြန်မာစစ်တပ်ကရဲသားစုကိုဖျက်ရှားပြီးအာဏာသိမ်းခဲ့တဲ့၄နှစ်ပြည့်တော်မှာဖြစ်တာကြောင့်ကုလသမဂ္ဂအထွေထွေမှုချုပ်ကူဒရက်စ်ကကြေညာချက်ထုတ်ပြန်ပြီးအခုလိုပြောလိုက်တာပါ။ဒါအပြင်ကုလအထွေထွေမှုချုပ်ကူဒရက်စ်ကအကြမ်းဖက်မှုအားလုံးကိုရှုတ်ချပြီးဘယ်အားလုံးထိန်းသိမ်းသိမ်းသိမ်းလုပ်ဖို့လူခွေးနဲ့နိုင်ငံတကာလူသားချင်းစာနာမှုဥပဒေတွေကိုလေးစားလိုက်နာကြဖို့တည်ညာချက်ထဲမှာထည့်ပြောခဲ့ပါသေးတယ်ခင်ဗျာ
။ထိုင်းနိုင်ငံထဲမှာရှိတဲ့မြန်မာဒုက္ခသည်တွေအတွက်ကျန်းမာရေးနဲ့ထောက်ပံ့ရေးကိစ္စတွေကိုထိုင်းဆိုရအနေနဲ့တပ်နိုင်သမျှဆက်ပြီးတော့ပံ့ပိုးကူညီသွားမယ်အကြောင်းထိုင်းကာကွယ်ရေးဝန်ကြီးပမ်သွန်ဝက်ချာရီယာချိုင်းပြည်ကပြောဆိုကားကိုဒီကနေ့ထုတ်ဘန်ကောက်ပို့သတင်းစာမှာရေးသားဖော်ပြပါရယ်အသက်ကယ်နိုင်မဲ့အရေးပေါ်စာနာမှုအကူအညီကနေလွဲလို့တခြားထောက်ပံ့တွေကိုပြန်လည်သုံးသပ်ဖို့သုံးလဆိုင်ငံ့မယ်ဆိုပြီးတော့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့ရက်ပိုင်းကကြေညာခဲ့ပြီးတဲ့နောက်မှာပဲဒုက္ခသည်တွေကိုဆက်ပြီးတော့ကူညီဖို့ထိုင်းဆိုရထဲမှာအခြေအနေကိုအခြေတင်ဆွေးနွေးပြောဆိုခဲ့ကြတာပါကုလသမဂ္ဂအဖွဲ့အစည်းတွေကအမေရိကန်ဆိုရနဲ့သုံးလအတွင်းညှိနှိုင်းသွားမယ်အကြောင်းထိုင်းကာကွယ်ရေးဝန်ကြီးကပြောပါတယ်ထိုင်းမြန်မာနယ်စပ်မှာတော့ဒုက္ခသည်စခန်း၉ခုမှာမြန်မာဒုက္ခသည်တသိန်းလောက်နေထိုင်ပြီးတော့အများစုကိုတော့နိုင်ငံတကာချက်ချင်းဤအသင်း IRC နဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကထောက်ပံ့နေတာဖြစ်ပါတယ်ရှင်တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးတော့မနက်ဖြန်ဖေဖော်ဝါရီလ၁ရက်နေ့မှာ၄နှစ်ပြည့်တော်မယ်ဖြစ်တဲ့စစ်တပ်အာဏာသိမ်းပိုက်ခဲ့တဲ့၄နှစ်တာကာလအတွင်းမှာပြည်သူတွေရဲ့ဘဝအခြေအနေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာရွေးကောက်ခံအရသာအစိုးရလက်ထက်ကနေပြီးတော့စစ်တပ်အာဏာသိမ်းခဲ့တာမနက်ဖြန်ဖေဖော်ဝါရီလ၁ရက်နေ့ဆိုရင်တော့၄နှစ်တင်းတင်းပြည့်ပါပြီ။အဲ့ဒီ၄နှစ်တာကာလအတွင်းမှာပြည်သူတွေရဲ့ဘဝကလုံခြုံမှုပိုပြီးတော့မှကင်းမဲ့လာတယ်လို့ရန်ကုန်ပါဝင်မြို့ကြီးတွေမှာနေထိုင်သူတွေက VOA ကိုပြောပါတယ်။စစ်တပ်ရဲ့ဖိနှိပ်မှုတွေတိုးလာတာလက်နက်ကိုင်စစ်ပွဲတွေဖြစ်ပွားနေတာကြက်တဲမှုတွေများလာတာကတော့ဘယ်တော့မှနဲ့မှမတူအောင်ကြုံနေရပါတယ်လို့ပြည်သူတွေကပြောတာပါ။စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့၄နှစ်တာကာလအတွင်းပြည်သူတွေရင်ဆိုင်နေကြရတဲ့အခက်အခဲတွေအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မုံပြောပြပေးပါမယ်
။ဒီမိုကရေစီနီးကျရွေးကောက်ပွဲအနိုင်ရခဲ့တဲ့အရသာအစိုးရအာဏာကိုမဲဆင်းရဲမှားယွင်းမှုအကြောင်းပြချက်နဲ့စစ်တပ်ကအာဏာသိမ်းခဲ့တာမနှက်ပြန်ဆိုရင်၄နှစ်ပြည့်သွားပါပြီ။အာဏာသိမ်းအုပ်ချုပ်နေတဲ့စစ်ကောင်စီကအရေးပေါ်အခြေအနေကိုအကြိမ်ကြိမ်သက်တမ်းတိုးပြီးဆက်လက်အုပ်ချုပ်နေပါတယ်။ဒီနှစ်မှာပဲမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးခေါ်ယူပြီးတော့စစ်ကောင်စီကအရေးပေါ်ကာလသက်တမ်းကိုနောက်ထပ်6လတိုးလိုက်ပါတယ်။အခုလိုအရေးပေါ်ကာလသက်တမ်းတိုးတာဟာအခုတခါနဲ့ဆိုရင်တော့9ကြိမ်ရှိသွားပါပြီ။အခုလိုမျိုးစစ်ကောင်စီအုပ်ချုပ်နေတဲ့ကာလအတွင်းမှာပြည်သူတွေဘက်ကတော့တဦးချင်းရဲ့လွတ်လပ်ခွင့်တွေဆုံးရှုံးနေတယ်လို့အစင့်စင့်သောအာဏာပိုင်တွေရဲ့ဖိနှိပ်မှုတွေတရားဥပဒေကင်းလွတ်မှုတွေကြောင့်မြို့ပေါ်မှာတော့ကြီးလန့်စာစာနေထိုင်နေကြရတယ်လို့ရန်ကုန်မြို့ရွှေပြည်သာမြို့နယ်ကဒေသခံတယောက်ကပြောပြပါတယ
်။ဒီနှစ်တော်တွင်ကတော့စိတ်တက်တာရာလုံခြုံမှုကတိတ်မရှိဘူးလေ။လုံခြုံမှုမရှိဘူးဆိုတော့အပေါ်ကတစ်မျိုးအပေါ်ကတစ်မျိုးအောက်ခြေကတစ်မျိုးနဲ့အဲ့လိုမျိုးလေဟိုတစ်မျိုးတစ်မျိုးကြောင်ကြောင်ခဏခဏကြောင်ကြောင်နေတော့ဘယ်လိုမှလုံခြုံမှုမရှိတော့ဘူးလေ။မှတော်ရင်ကြောင်ကြောင်မှုရှိတော့။အားကြောင့်လဲဆိုတော့အောက်ကငယ်သားတွေကချင်းရဆိုင်တယ်။ကို့အရင်အာဏာမသိနေရအမျိုးဖြစ်မရှိတော့ဘူး။အဲ့ဒါကအာဏာသိပြီးတော့မှပဲအောက်ကလူတွေကတစ်မျိုးအပေါ်ကမတိပဲနဲ့အောက်ခြေကတူပြီးလှုပ်ချင်အောင်လုပ်နေတော့ဟိုလည်းဟိုလူလည်းကြောက်ပါဒီလူလည်းကြောက်ပါအိမ်ကြီးကလည်းချိဝိုင်းကြီးကလည်းမကောင်းဆိုတော့လက်လုပ်လက်စားကြီးကလည်းအချိန်နေလည်းမဲ့လာတော့တခါကျရင်ကားပေါ်မှာတော့ကပိုင်းနိုင်တဲ့ပေါ်တင်နိုင်လို့နိုင်ကပိုင်းနိုင်လို့မရတော့ဘူးသူတို့မရဘူးဆိုရင်တော့ပေါ်တင်ချစ်ပေါ်တင်သူတို့ကချင်းချောက်တာဒါကြီးကလည်းတရားဝင်မရှိတော့ဘူးဆိုတော့ခံစားရတာလည်းဘယ်သူတွေကတိုင်မယ်တိုင်ပြန်တော့လေဟိုတိုင်မယ်ဆိုလို့ပြောတော့လေဒါမှမပဲနေမှန်းတော့မသိဘူးဖြစ်အဲ့လိုဆိုရင်ပုံမှန်ကိုအများကြီးရှိတယ်နော
်အရင်စစ်အုပ်ချုပ်မှုတွေကိုကြုံခဲ့ဘူးတဲ့ပြည်သူတယောက်ကလည်းအခုစစ်ကောင်စီအုပ်ချုပ်နေတဲ့၄နှစ်အတွင်းမှာအရင်တစ်ခါမှမကြုံဘူးတဲ့မလုံခြုံမှုမျိုးကိုခံစားနေရတယ်လို့ပြောပြပါတယ်
။စစ်တပ်အနာရေး၄နှစ်တာကာလကတော့ဖြစ်တဲ့ဘဝတစ်ချောင်းတဲတော့မှနေမတူရဲ့မလုံခြုံမှုအန်ရီရီရှင်းကြောက်မှုအန်ရီရီအများကြီးကြုံခဲ့ရတယ်၄နှစ်ပဲ။ကျွန်တော်တို့ဆိုရင်ဒီတန်း60ကျော်အတွင်းမှာအများကြီးကြုံခဲ့ရတယ်။ကိုယ်တိုင်လည်းအရေးကြီးဖြစ်နေတဲ့နေရာတွေသွားလာတက်ပန်းနေရတယ်။ဒါပေမဲ့အခုလိုစစ်ကာလနဲ့လက်နက်အန်ရီဘေးမျိုးဆိုတော့နော်ကျွန်တော်ကအာလာမျိုးမရှိပါဘူးလူမလုံးရုံစိတ်မလုံးရုံရှင်းတဲ့ဥစ္စာမိသားစုရာရာမလုံးရုံကြီးရမလုံးရုံနဲ့ဘဝမျိုးနောက်တက်ပေါ်ရှိပါသေးရဲ့လားလို့တောင်းစဉ်းစားကြရဖြစ်လာတယ်မရှိပါသေးတဲ့တော့လို့လည်းဆုတောင်းပါတယ်
အရင်ကရှိနေတဲ့လက်နက်ကင်တိုင်းရင်းသားအဖွဲ့တွေဆရာနာသိမ့်မှုကိုလက်မခံခြင်းသူတွေဖွဲ့ထားတဲ့ပြည်သူ့ကာကွယ်ရေးတပ်တွေနဲ့ဆက်တက်ကြမှာဖြစ်နေတဲ့တိုက်ပွဲတွေဟာလည်းမြန်မာနိုင်ငံအနှံ့မှာရှိနေပါတယ် ရှမ်းပြည်နယ်ရခိုင်ပြည်နယ်တွေကမြို့ကြီးတော်တော်များများအပါအဝင်နိုင်ငံမှာအချက်အချာကျတဲ့မြို့တွေကစစ်စခန်းတွေကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပူးပေါင်းတပ်တွေသိမ်းယူခဲ့ပါတယ်မြို့ပေါင်း60ကျော်လောက်ကိုစစ်တပ်ကလက်လွတ်ဆုံးရှုံးခဲ့ရတယ်လို့မြမရေးသူတေသနာလုပ်နေတဲ့အဖွဲ့အစည်းတွေကပြောဆိုထားပါတယ်။နေရာအနှံ့တိုက်ပွဲတွေကြောင့်အဲ့ဒီဒေသတွေမှာနေထိုင်ကြတဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ဆုံးရှုံးမှုတွေကလည်းကြီးမားနေပါတယ်။လုံခြုံမှုဆိုတာကတော့မရှိသလောက်ပဲလို့နေအိမ်ဆုံးရှုံးခဲ့တဲ့ရေဦးမြို့ကန်ပြည်သူတယောက်က VOA ကိုအခုလိုပြောပါတယ်
။လုံခြုံမှုကတော့မရှိဘူးလို့ဟိုပြည်သူကြိုးစားနေတဲ့စဉ်းစားရမယ်ဆိုလို့လူမျိုးပေါ့ဒီကျွန်တော်တို့စီတောင်းထုံးမှာဒီကြောက်တယ်ဟိုဒီနေဘုံကျဲမှာဒီကြောက်တယ်အဲ့လိုမျိုးတော့ကြောက်တာပေါ့ဟုတ်ကဲ့ဗျာဒီလက်ဆက်မှာတော့မလုံးကြူရတယ်တကယ်မလုံးကြူကျွန်တော်တို့သူတို့အာနာပင်နဲ့ကျွန်တော်ပထမဦးဆုံးပနဦးစပြီးဆုံးဆုံးတာတော့ကျွန်တော်တို့လွတ်လပ်မှုပေါ့ဗျာလွတ်လပ်မှုပြီးဆုံးဆုံးတယ်ပြီးတော့ကျွန်တော်တို့သူတို့စီတောင်းထိုးတဲ့အခါမှာဟိုအိမ်ဒီပါတီမျိုးရှိတော့ဒီ OA စီစဉ်ပြီးဆုံးဆုံးတယ်ပေါ့သူတွေတချို့ပြည်သူတွေတက်ခံရတယ်ဗျာအသက်တွေဆုံးဆုံးရတယ်ကျွန်တော်တို့နောက်ဆုံးနေနဲ့ပေါ့
စစ်ပွဲတွေကျယ်ပြန့်လာနေတာနဲ့အတူစစ်ကောင်စီကလူငယ်တွေကိုမဖြစ်မနေစစ်မှုတန်းဖို့အတင်းအကျပ်စစ်သားစုဆောင်းနေပါတယ်စစ်ကောင်စီရဲ့အုပ်ချုပ်မှုအောက်မှာစစ်သားတွေကိုမြင်ရင်တောင်မှစိုးရိမ်ပူပန်နေရတဲ့အခြေအနေကိုလည်းရန်ကုန်မြို့မှာနေတဲ့အမျိုးသမီးတယောက်ကအခုလိုပြောပြပါတယ
်မတူစိုးရိမ်တောင်တောင်မှုနဲ့ဆက်တာလည်းဆိုတော့ကျမတယောက်တည်းအမြင်ပေါ့နော်ကျမအခုအပြင်ကိုဦးတမီးအားဆိုတမီးအားဆိုကျမအပြင်သွားတယ်ခလေးကြောင်းပို့ပြီးတော့တပိတ်ဆိုင်သွားတယ်တပိတ်ဆိုင်မှာဘေးဖက်ဆောင်တယ်ပေါ့နော်အဲ့ဒီအချိန်မှာကျမသွားနေကြတဲ့ဆိုင်မှာစစ်သားတစ်စီးရထားတယ်ပုံမှန်ဆိုရင်အဲ့စစ်သားမရှိဘူးပေါ့နော်အဲ့လိုမျိုးတပိတ်ဆိုင်ကဟဲ့ဘာလို့ဒီကားအကျန်ကြီးအလေးသူရှိလို့ပဲကွာဒီမှာလဲဆက်စားတော့မလိုလိုပြန်တော့မလိုလိုအဲ့လိုမျိုးပေါ့နော်ဒီဘေးသားမှာတကယ်ရှိနေကိုကိုစိတ်ကဘယ်လိုပြောမလဲမလုံးကြုံဘာများဖြစ်လို့လဲငါတို့ဘယ်ဘာသာလောက်ထားလဲဆိုတဲ့စိတ်ကအများခံစားနေရတယ်ပေါ့နော်စမူရာဥပဒေထွက်လာတယ်ကျမမှာသားတယောက်တမီးတယောက်ရှိတယ်သားတော့ဟိုနိုင်ငံသားအဆုတ်လိုက်ပြီးဆိုတော့သားတော့ကတော့လုံခြုံသွားပြီတမီးကအခုမှ18နှစ်ဆိုတော့တမီးတော့ကောဖာဆက်လို့ရမလဲပေါ့နော်အဲ့လိုမျိုးကဟိုပူနေတာပေါ့နော်အမီးကတရားဦးနေတယ
်အခုလို့စစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့ကာလတခြားပြည်သူတွေဟာအလောက်အကန့်အစင်မပြေမှုတွေစီးပွားရေးချက်တဲမှုတွေလုံခြုံရေးစိုးရိမ်စိတ်တွေနဲ့ဖြတ်တန်းနေကြရပါတယ်စစ်ကောင်စီဘက်ကတော့နိုင်ငံတော်ဝန်ဖြစ်နေတဲ့အကြမ်းဖက်မှုတွေလက်နက်ကင်ပဋိပက္ခတွေနဲ့ပတ်သက်ရင်လက်နက်ကင်တော်လှန်နေကြတဲ့ပြည်သူကာကွယ်ရေးတပ်ဖွဲ့တွေတိုင်းရင်းသားအဖွဲ့တွေကိုပဲအပြစ်တင်လို့ရှိပါတယ်ရှင်
။ဒါကတော့မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့၄နှစ်တာကာလအတွင်းပြည်သူတွေရင်ဆိုင်ကြုံတွေ့နေရတဲ့အခက်အခဲတွေကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့မဆုမြတ်မွန်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲဒီလိုစစ်တပ်အာဏာသိမ်းထားတဲ့၄နှစ်တာကာလအတွင်းမှာရခိုင်ပြည်နယ်အတွင်းမှာကြုံတွေ့နေရတဲ့အခြေအနေကိုလည်းတင်ပြပေးကြပါမယ်။စစ်တပ်အာဏာသိမ်းတဲ့၄နှစ်တာကာလအတွင်းရခိုင်ပြည်နယ်ထဲမှာလည်းစီးပွားရေးကျန်းမာရေးပညာရေးစတဲ့လုပ်ငန်းတွေအကုန်လုံးအဆိုးဝါးဆုံးအခြေအနေကိုဆက်ရောက်သွားခဲ့ရပါတယ်လို့ရခိုင်ဒေသခံတွေက VOA ကိုပြောပါတယ်။2023ခုနှစ်နိုဝင်ဘာတိုက်ပွဲတွေတကြောပြန်ဖြစ်လာတဲ့အချိန်ကနေစလို့ကုန်းလန်းရေလန်းအလုံးကိုပိတ်လိုက်တာကြောင့်ဒေသတွေမှာစားနပ်ရိက္ခာပြတ်လန့်တာနဲ့စေဝါရှာပမှုတွေကိုဒေသခံတွေကပို့ပြီးတော့မှဆူဆူဝါဝါရင်ဆိုင်ကြုံတွေ့ခဲ့ရတာပါ။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကတင်ပြပေးပါမယ်။
မြန်မာနိုင်ငံမှာချင်းပြည်နယ်ပြည်ရင်ဒုတိယဖွံ့ဖြိုးတိုးတက်မှုနောက်အကြဆုံးပြည်နယ်တစ်ခုဖြစ်သတ်မှတ်ခံထားတဲ့ရခိုင်ပြည်နယ်ရဲ့စီးပွားရေးကျန်းမာရေးပညာရေးအခြေအနေအလုံးဟာမြန်မာစစ်တပ်အာဏာသိမ်းပြီးနောက်လင်းနေတာကာလအတွင်းအဆိုးဝါးဆုံးအခြေအနေကိုရောက်သွားတယ်လို့ရခိုင်ဒေသခံတွေကပြောပါရတယ်။2021ခုနှစ်ဖေဖော်ဝါရီမှာစစ်တပ်ကအာဏာမသိမ်းခင်တည်းကစစ်ကောင်စီနဲ့အာရခတပ်တော်အေအေကြားရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးယာယီရဆိုင်ခဲ့ပေမဲ့အာဏာသိမ်းပြီးနှစ်နှစ်အကြာ2023ခုနှစ်မှာတော့တိုက်ပွဲတွေတကြောပြန်ဖြစ်ခဲ့ပါတယ်။အဲ့နောက်ပိုင်းမှာတော့စစ်ကောင်စီကရခိုင်ပြည်တွင်းကုန်းစည်စီးဆင်းမှုတွေနဲ့ကုန်းလမ်းရေလမ်းအလုံးကိုပိတ်လိုက်တာကြောင့်ဒေသတွင်းလူမှုစီးပွားလုပ်ငန်းအလုံးရပ်တန့်သွားခဲ့တယ်လို့ရခိုင်ဒေသခံတို့ကပြောပါတယ်။
စစ်ကောင်စီကနေပြီးတော့ဒီ2021အဲ့ဒီဒီစစ်အာဏာသိမ်းပြီးနောက်ပိုင်းမှာဆိုလို့ရှိရင်ရခိုင်ပြည်ရဲ့စီးပွားရေးအခြေအနေကမြန်မာနိုင်ငံမှာပထမအဆုံးဆုံးချီကြဆင်းနေအဖြစ်မှာပါလာပေါ့ဟိုတုန်းကဆိုလို့ဒါရှိလေဒါရခိုင်ကဟိုမြန်မာနိုင်ငံအထက်မှာဆိုတာအစင်းဆုံးဒေသအထက်မှာရှိနေတယ်ဆိုပေမဲ့ဒီအနာသိမ်းပြီးနောက်ပိုင်းမှာဖြစ်ပေါ်လာတဲ့စစ်ပွဲတွေနဲ့ပြီးတော့လမ်းမဆက်တွေပိုက်ဆို့ခံရတာတွေကြောင့်ဒီဒေသခံပြည်သူတွေအတွက်ဒီစားတော့ကုန်စီးဆင်းမှုကိုနောက်ဒီလိုဆက်မတမ်းမဆာမြင့်တင်မှုပြင်ချမှာရခိုင်ပြည်သူတွေကအဆိုးအဆုံးအခြေအနေကိုကြုံတွေ့ရတာတွေ့ရတယ် နောက်တချို့လုပ်ငန်းရှင်ကြီးတွေဆိုလို့ရှိတယ်လုပ်ငန်းတွေရပ်တန့်သွားတာရှိတယ်ပြည်ပကုန်သွယ်မှုလမ်းကြောင်းတွေပိုက်သွားတာမျိုးတွေလည်းရှိတယ်အနောက်တွေပြည်တွင်းရေးပုံစံစီစဉ်မှုလမ်းကြောင်းတွေပိုက်သွားတာလည်းရှိတယ်ဆိုတဲ့အခါအဆိုးဆုံးအရှင်တွေကိုရောက်ခဲ့ရတယ်လို့ပြောလို့ရတာပေါ့
လက်ရှိမှာရခိုင်ပြည်နယ်တဲကမြို့နယ်၁၄မြို့နယ်သာမကချင်းပြည်နယ်ပလဝမြို့နယ်တွေကိုအာရခတက်တော် AA ကသိမ်းပိုက်ခဲ့ပါတယ်ဒီလိုစီရေးရအနိုင်ရနေပေမဲ့အေအေအနေနဲ့ရခိုင်ပြည်နယ်တဲကစီးပွားရေးပညာရေးကျန်းမာရေးကုန်သွယ်ရေးစတဲ့အစအစထိန်းချုပ်လဲပတ်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေရတယ်လို့ရခိုင်ရေးလေလာသူတွေကသုံးသပ်ပါတယ်။စားနပ်ရိက္ခာပြက်လက်တာတွေစေဝါပြက်လက်တဲ့ဒဏ်တွေရင်ဆိုင်နေရတဲ့အခြေအနေကိုတော့ရခိုင်ဒေသခံတူကအခုလိုပြောပါရတယ်။
အဲတချို့ဆိုလို့ရှိရင်ဆံပြုတ်ကိုတာဝါရဲစိတ်ထိရောက်တော့တယ်။တချို့ဆိုဆံပြုတ်တော့နဲ့မမှန်ဘူးလို့ဒါဟိုမနေ့ညစွမ်းမင်းဟာဟိုအော်တနေ့မှာတချင်ပဲစောတာပြီးတော့တိတ်ရှင်ုံလေးရက်ပြီးပြီးတော့ရုံးခံခဲ့ရတာတွေရှိရတယ်။ကျိုးဆိုဟာရပြက်လက်မှုနဲ့သေဆုံးသွားတာတွေရှိတယ်။အဲမပြက်တဲ့ကလေးတွေဆိုလို့ရှိရင်ဟာရရှော့တဲ့ဒီတန်နေအဲနောက်ဒီခြေဝါမလုံးမလောက်ဖြစ်လာတဲ့တန်နေကိုဒီခံကြရတယ်။အဲတချို့ဝမ်းရောဂါတွေနဲ့ကြုံတွေ့လာရတာတွေရှိတယ်။အဲတချို့ကြတော့လေဒီပို့ဒီရောနာလေအဲပေါက်လာတာမျိုးတွေရှိတယ်ဒါပေမဲ့ဒီဟာတွေဒီသားတွေမှာလည်းဆေးမရှိဘူးအဲဒီဆေးတခြားနေရာမှာဆေးကူပိုးတော့လောက်နိုင်တဲ့အရေးအနေအထားထိမှလည်းမတွေ့ရဘူးဆိုတော့ကျန်းမာရေးပိုင်းဆိုင်ရာကိုလည်းဆိုးဆိုးဝါးကြုံခဲ့ရတယ်အဲဒီဖြစ်မှလည်းဒီအဟာရပိုင်းဆိုင်ရာနဲ့ပတ်သက်လို့လေဆိုဒါဒေသတွေအကုန်လုံးလိုလိုပဲဒီသူအားလုံးဟာဒီတိုင်ကိုခံကြရတယ်။
တိုက်ပွဲတွေကြော့ပြန်စတင်ခဲ့တဲ့နေ့ကနေအခုချိန်ထိစစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွင်းကုန်စည်စီးဆင်းမှုတွေနဲ့ခီးသွွာလာမှုတွေကိုပိတ်ဆို့ထားသလိုဖုန်းအင်တာနက်နဲ့လျှက်စစ်မီးတွေကိုလည်းဒီကနေ့အထိဖြတ်တောက်ထားပါတယ်။ဒါကြောင့်လည်းရခိုင်ပြည်နယ်အတွင်းအခြေခံစားသောက်ကုန်စေဝါ73စီတွေနဲ့အလုတ်ကိုင်ခွန်းလန်းတွေလည်းရှားပါနေသလိုဗန်လုံငင်းတွေလည်းရပ်တန့်နေတာကြောင့်ငွေသားရှားပါတဲ့ပြဿနာတွေနဲ့ပါရင်ဆိုင်နေကြပါတယ်။
ဒီခိုင်မှာကျတော့ internet ရောဖုန်းလိုက်ရောပြက်နေတော့တော့ပတ်စံပြက်လက်တာတွေအများကြီးရှိလာတယ်တချို့ဆိုဒီနိုင်ငံခြားအရခိုင်မှာကျတော့နိုင်ငံခြားထွက်တဲ့လူတွေအများများပေါ့နော်ဆိုတော့နိုင်ငံခြားငွေလုံးငွေထုံးလို့လို့မရတော့တဲ့အချိန်တွေမှာပို့ပြီးတော့မှတက်တေးလာတဲ့အချိန်တွေရှိတယ်နောက်ထပ်ဘယ်လိုမျိုးဖြစ်လဲဆိုတော့အဲ့လိုမျိုးငွေလေးငွေသားလေးပတ်မှုအဲ့လိုမျိုးရွံ့နေတော့ပေါ့နော်ပြောရမဆိုရင်ငွေပြဲပတ်စံဒီငွေသားပြက်လက်လာတဲ့အချိန်တွေမှာမုန်တေပြီးတော့မှဒေသခံတွေပို့ပြီးတော့မှကျက်တေးလာတယ်ပေါ့နော်အဲဘယ်လိုပြောရမလဲအရင်ကဆိုရင်ဒီအသားငါးတွေဝေစားနိုင်ပေါ့နော်တကယ်လို့နှစ်ရက်တစ်ခါလောက်အသားငါးတွေဝေစားနိုင်တဲ့မိသားစုကနေပြီးတော့မှတပဲလောက်နေမှတစ်ခါဖြစ်ဖြစ်အဲ့လိုမျိုးပဲဝေစားနိုင်တော့တယ်ပေါ့နော်အဲ့လိုမျိုးအချိန်တွေကိုရောက်သွားတာပေါ့ပြောရမယ်ဆိုလို့ရှိရင်အဲဒီစီစားတွေကစားရွှေတာပြီးတော့မှရိတ်ခါတွေကိုရွှေတာပြီးတော့မှစားနေရတဲ့အချိန်တွေလေးရောက်သွားပေါ့
လက်ရှိမှာတော့ရခိုင်ပြည်နယ်အတွင်းက AAR ခတ်တက်တော်ထိန်းချုပ်ထားတဲ့မြို့နယ်တွေမှာစစ်ကောင်စီနဲ့ AA ကြားနှစ်ဖက်တိုက်ပွဲတွေဖြစ်ပွားတာတော့မရှိတော့ပါဘူးဒါပေမဲ့စစ်ကောင်စီကလေကြောင်းကနေမကြာခဏထိုးစစ်ဆင်တိုက်ခိုက်လေရှိတဲ့အတွက်ဒေသခံတွေလေကြောင်းအန္တရာယ်စိုးရိမ်နေကြပါတယ်အခြေခံစားသောက်ကုန်တွေကိုတော့ရခိုင်ပြည်နယ်နဲ့အနီးဆုံးမှာရှိတဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေတရားမဝင်တင်သွင်းနေကြပါတယ်ရခိုင်ပြည်နယ်စီးပွားရေးဟာလေပတ်မှုလုံးဝမရှိသလောက်နှီးပါဖြစ်နေတာကြောင့်ဒေသခံနှစ်တန်းကျော်အငတ်ဘေးဆိုင်မဲ့အန္တရာယ်ရှိနေတယ်လို့2023-24စစ်တမ်းကောက်ရရှိတဲ့အချက်အလက်တွေကိုအခြေခံပြီးတော့ကုလသမဂ္ဂအဖွဲ့အစည်းတွေကလည်းသတိပေးထားပါတယ်ကုလသမဂ္ဂစာနယ်ရိက္ခာအစီအစဉ် WFP ကဇန်နဝါရီ29ရက်နေ့ကနေဆွဲနဲ့သတိပေးတဲ့ကြေညာချက်မှာတော့မြန်မာနိုင်ငံအတွင်းလူဦးရေ15သန်းလောက်2025ခုနှစ်အတွင်းစာနယ်ရိက္ခာမလုံလောက်တဲ့အငတ်ဘေးရင်ဆိုင်ရနိုင်ခြေရှိတဲ့အကြောင်းဖော်ပြထားပါတယ်နနဂိုင်ပြည်ပခါတွေဖြစ်ပွားနေတဲ့ချင်းကချင်ရခိုင်ပြည်နယ်တွေနဲ့အထူးသဖြင့်သခိုင်းတိုင်းဒေသတွေမှာစားနပ်ရိက္ခာမလုံလောက်တဲ့ရှားပါမှုအခက်အခဲတွေကိုကြုံတွေ့နေရပြီးတော့လူဦးရေ3ယောက်မှ1ယောက်နှုန်းနိုင်ငံလူဦးရေရဲ့စုစုပေါင်းတန်း20လောက်လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အကြောင်းကူညီထောက်ပံ့ပေးနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေကိုကိုးကားပြီးတော့ဖော်ပြထားပါတယ်ခင်ဗျာ
ဒါကတော့စစ်တပ်အာဏာသိမ်းတဲ့၄နှစ်တာကာလအတွင်းရခိုင်ပြည်နယ်ကအခြေအနေတွေကိုကိုရရန်နိုင်ကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယသက်တမ်းစီးပွားရေးအခြေအနေ VOA ရဲ့ပုံပြရုပ်သံကိုတင်ဆက်ပေးကြပါရစေ။အမေရိကန်ပြည်ထောင်စုမှာဇန်နဝါရီလ20ရက်နေ့ကနေစတင်လိုက်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ဒုတိယသက်တမ်းအတွင်းမှာတော့အရင်တစ်ခေါက်ပထမသက်တမ်းတုန်းကလိုပဲစီးပွားရေးကောင်းမွန်လာဖို့အမဲဆန္ဒရှင်တွေမျှော်လင့်ပါတယ်။ဒါပေမဲ့အခုဒီတစ်ခါသူသမ္မတဖြစ်လာတဲ့အချိန်မှာတော့သူ့လက်ထဲရောက်လာတဲ့နိုင်ငံရဲ့စီးပွားရေးအခြေအနေကလွန်ခဲ့တဲ့ရှစ်နှစ်ကိုဗစ်ကပ်ဘေးမကျခင်ကစီးပွားရေးအခြေအနေနဲ့တိတိတသားကွာခြားပါတယ်။စိန်ခေါ်မှုအသစ်တွေနဲ့လည်းရင်ဆိုင်ရမှာဖြစ်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကနိုင်ငံမှာအလုပ်ကိုင်အသစ်တွေအများကြီးဖြန့်ဖန်တီးပေးခဲ့ငွေကြေး ဖောင်းပွားမှုနှုန်းတွေကျဆင်းခဲ့တာတွေနိုင်ငံစည်းဝါရေးပြန်ပြီးနလန်ထူအောင်လုပ်ခဲ့တာတွေလို့ခုခံပြောဆိုပေမဲ့ကုန်စင်းနှုန်းတွေကတော့ကျမသွားခဲ့ပါဘူးနိုင်ငံရဲ့အကျွေးတွေကလည်းမြင့်မားနေသေးပါရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေဖြစ်တဲ့ထရန့်ရဲ့မူဝါဒအဆိုပြုချက်တွေကတချို့ကတော့စည်းဝါရေးဖွံ့ဖြိုးမှုမှာတွားပြီးတော့ထိခိုက်စေနိုင်ပါတယ် VOA ပုံပြရုပ်သံမှာမတ်ဤတန်စင်ရှင်းပြပေးထားပါတယ်
အမေရိကန်မဲဆန္ဒရှင်တွေကနိုင်ငံရေးစီးပွားရေးကိုပြန်ကောက်အောင်လုပ်ပေးဖို့ဒေါ်နယ်ထရမ့်ကိုသမ္မတဖြစ်ရွေးချယ်ခဲ့ကြတာပ
ါသူ့လက်ထက်မှာကျွန်မစီးပွားရေးအခုထပ်အများကြီးပိုကောင်းတယ
်အရင်တုန်းကအခြေအနေမျိုးပြန်ရောက်ဖို့လိုပါတယ
်ဒါပေမဲ့လေထရမ့်လက်ထက်ကိုအခုရောက်လာတဲ့စီးပွားရေးအခြေအနေကလူငယ်ရှင်နှစ်တုန်းကသမ္မတဘရက်အိုဘားမားစီကလွှဲယူခဲ့ရတဲ့အခြေအနေနဲ့တော်တော်ကွာသွားပြီဖြစ်ပြီးတော့စိန်ခေါ်မှုအသစ်တွေနဲ့အများကြီးရင်ဆိုင်ရမှာဖြစ်ပါတယ်
Trump took office in 2017.
The town's second economy, Trump and Ayarunga, Siwaiga, Dodo Lee Tinin, the Chiniwa. The town Kuma, Siwa Piagajiga, Tola Nang, Gabida now. Siwai Pumbumuga, Nidas women, PBJim Pian Danilawa. Editor, Wiji Pombwa Mule, Neymare. Logan Quinlanule, Pumia Lanilawa.
Hydraulic fracking, look for it, Yin and Twin Dude, Nibina, Atile, Twinze, Lara Zao, Pirin Yin and it, the Mawa Dangwe Tolo Mu, Dula, Gavari.စာတမ်းတွေရဲ့လျှက်စင်မီတာကားတွေလည်းရော့ကျသွားခဲ့တာပါ။သမ္မတထရမ့်ကလည်း2019ခုနှစ်မှာအခွန်အကောက်တွေရှော့ပေါက်ပေးခဲ့တာကြောင့်တချို့အတွက်အကျိုးမြတ်ရှိခဲ့ပါသေး
။ Our economy is the envy.
ကျွန်တော်တို့စီးပွားရေးကကဘာကအားကျရတဲ့စီးပွားရေးပါ။ကျွန်တော်တို့သမိုင်းမှာအကောင်းဆုံးစီးပွားရေးလို့တောင်ပြောလို့ရမယ်လို့ပြောခဲ့ပါတယ်။
ဒါမဲ့နောက်ပိုင်းမှာ2020ကဘာကယောကဘေးကျလာခဲ့ပြီးတော့အမေရိကန်စီးပွားရေးလည်းပြူကျ1982ခုနှစ်နောက်ပိုင်းအမြင့်ဆုံးငွေကြေးဖောင်းပွားမှုအထိလည်းရောက်သွားခဲ့ပါလေ။သမ္မတဂျိုးဘိုင်ဒန်ကသူ့အုပ်ချုပ်မှုတည်တန်းကုန်ကန်ဤမှာတော့နိုင်ငံရဲ့စီးပွားရေးပြည်လဲနလန်ထူဖို့ကင်တွယ်ပုံနဲ့ပတ်သက်ပြီးကာကွယ်ပြောဆိုသွားခဲ့ပါလေ
။လေးနှစ်အတွင်းမှာစုစုပေါင်းအလုပ်အကိုင်အသစ် 16.6 တန်းဖန်တီးပေးနိုင်ခဲ့ပါတယ်။ဒါဟာသမ္မတတယောက်ရဲ့တည်တန်းထဲမှာအများဆုံးဖန်တီးပေးနိုင်ခဲ့တဲ့အလုပ်အကိုင်အရေအတွက်ပါ။
ဒါပေမဲ့စားသုံးသူတွေကတော့အခုထိမကျေနပ်သေးပါဘူး။ကေယောဂါဘေးကြောင့်ရေရှည်ထိခိုက်မှုတွေရှိနေတယ်လို့ကဲခက်တွေကပြောနေကြတာပါ
။ COVID changed things.
ကိုဗစ်ကအလုံးကိုပြောင်းလဲပစ်လိုက်တာဘယ်လိုပြောရမလဲ။တကယ်ပဲရေရှည်ဖြစ်သွားမှလားဘယ်လောက်ကြာမလဲတော့မသိပါဘူး။ဒါပေမဲ့ပြောင်းသွားတဲ့ပုံစံတွေကဒီနေ့စီးပွားရေးအရာတက်ရောက်မှုရှိနေတာတော့အတိအကျပါပဲ
။အဲ့ဒီပြောင်းလဲမှုတွေထဲမှာငွေကြေးဖောင်းပွားမှုနှုန်းမြင့်လာတာနဲ့နိုင်ငံတော်အကျွေးအကြီးကျယ်ထိုးတက်သွားတာတွေပါပါတယ်။ဒါကြောင့် Trump အနေနဲ့အရင်တစ်ခေါက်ကလိုမျိုးအခွန်ထက်လျှော့ပေးဖို့နိုင်ငံတော်အကြွေပူများလာနိုင်မယ့်ဥပဒေတွေပြဋ္ဌာန်းဖို့ပို့ပြီးတော့ခက်ခဲနိုင်ပါလိမ့်။ဒီလိုပြောနေပြီပဲလေ Trump ညာတွေကနေဆင်းသွားခဲ့တဲ့လူငယ်တဲ့၄နှစ်ထက်စာရေးစီးပွားရေးကတော်တော်လေးပြောင်းလဲလာခဲ့ပါပြီ
။ Trump has inherited a good economy.
Trump ကစီးပွားရေးအခြေအနေကောင်းနေတာကိုရလိုက်ပါတယ်။ဒါတန်တရားဖြစ်စရာမရှိပါဘူး။အလုပ်နေရာတွေပိုပေါ်လာနေတာကလည်းလူတိုင်းအံ့ဩရပါတယ်။ဒီဇင်ဘာလအလုပ်ကိုင်းစင်ခန်းစာကလည်းထင်သာတာထက်အများကြီးကောင်းနေပြီးတော့ငွေဖောင်းပွားမှုနှုန်းလည်းကျလာပါတယ်။ဒါကြောင့်အခြေအနေတွေကထရန့်အတွက်အဆင်ပြေနေပါတယ်။သူ့အတွက်အဓိကစိန်ခေါ်မှုကတော့ဒီအနေအထားကိုမပြတ်စည်းအောင်ထိန်းထားဖို့ပဲရှိပါတယ
်။ဒါပေမဲ့ဒီနိုင်ငံအပေါ်မှာသွင်းကုန်ခွန်တိုးမြင့်ပြီးတော့ကောက်ခံဖို့အပါအဝင်တခြားသူ့ရဲ့အဆိုပြုချက်တွေကြောင့်ငွေကြေးဖောင်းပွားမှုနှုန်းထိုးတက်သွားနိုင်လို့စီးပွားရေးပညာရှင်တွေကဒါကိုစိုးရိမ်နေကြပါသေးတယ်။ဒါအပြင်နိုင်ငံတည်းကိုအထောက်ထားမဲ့ရွှေပြောင်းငွေရောက်လာသူတွေကိုအပြုံလိုက်ပြန်ပို့တဲ့သူ့အစီအစဉ်ကစီးပွားရေးတိုးတက်မှုကိုထိခိုက်စေနိုင်တယ်လို့ဝေဖန်နေကြပါသေးတယ်။နောက်ထပ်အချက်တစ်ချက်ကတော့ဥရုယာစီပြောင်းလဲမှုပါ
။ Certainly we are seeing
ဥရုယာစီပြောင်းလဲမှုရဲ့အကျိုးဆက်တွေကိုပိုပြီးတွေ့လာပါတယ်။လွန်ခဲ့တဲ့၈နှစ်သုံးကထက်ကိုလူတွေတော်တော်တိတိတသာခံစားလာရတယ်လို့ထင်ပါတယ်။
ကုန်သွားတဲ့နေ့ထဲမှာပဲ Los Angeles မြို့မှာလောင်သွားတဲ့မီးကြီးရဲ့မြောက် Carolina ပြည်နယ်မှာဖြစ်သွားတဲ့ရေဘေးတံရဲကိုကြည့်ရင်သိပါလေဒီလိုသဘာဝဘေးရဲ့နေရာတွေကတီးနှံကင်းတွေအခြေခံအဆောက်အုံတွေပစ္စည်းရာတွေကအစထပ်ဖို့ Green Set တွေအနောက်ဆက်ဖြစ်တာအဆုံးထိအောင်စီးပွားရေးကိုပုံစံမျိုးစုံနဲ့ထိခိုက်စေတာပ
ါ Some of these things tend to be
ဒီပြဿနာတချို့ကဒေသနာဒေသဆိုင်ရာနဲ့ပြည်နယ်အဆင့်ကိစ္စရပ်တွေဖြစ်ပါတယ်ဒါပေမဲ့နောက်ဆုံးတော့ငွေရေးကြေးတာဝန်ယူမှုဆိုတာကပြည်ထောင်စုအစိုးရစီကပဲရောက်လာတာလေ
မဲဆန္ဒရှင်တွေကတော့ထရမ့်ဘလို့စီးပွားရေးပြည်ပြပြောင်းလဲမှုတွေလုပ်မလဲဆိုတာကိုမျှော်လင့်တကြီးစောင့်နေကြတာပါဒီမှာသတိထားရမှာက
The reality is that the president just does not control the economy
သမ္မတတိုင်းကသူတို့စီးပွားရေးကိုသူတို့ထိန်းချုပ်နိုင်ပါတယ်လို့ထင်တတ်ကြပြီမဲ့တကယ်လက်တွေ့မှာကသမ္မတကစီးပွားရေးကိုမထိန်းချုပ်နိုင်ပါဘူး
တမရဒေါ်နယ်ထရန့်ရဲ့ဒုတိယသက်တမ်းစီးပွားရေးအခြေအနေ VOA ပုံမြရုပ်သံအစီအစဉ်မှာမိတ်သက်စင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်
။ VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
မင်္ဂလာညချမ်းပါသောရရှင်များရှင် VOA American အတန်ရဲ့တောက်ကြညပိုင်းအစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့၄နှစ်တာကာလအတွင်းမှာပြည်သူတွေကြုံတွေ့ရင်ဆိုင်ခဲ့ရတဲ့စိတ်ဒဏ်ရာတွေကိုပြန်ပြီးတော့မှကုစားဖို့အများကြီးအားစိတ်လှုပ်ဆောင်ကြဖို့လိုသလိုအခုကတည်းကဒါကိုအလေးပေးလှုပ်ဆောင်သွားကြရမှာဖြစ်တယ်လို့အမျိုးသမီးဖွဲ့တွေကပြောပါတယ်ဒါကြောင့်လဲအခက်အခဲအကန့်အသတ်တွေရှိနေတဲ့ကြားကပဲစိတ်ဒဏ်ရာတွေတက်သားစေမဲ့ကျန်းမာရေးအသိပညာပေးမှုတွေကိုအမျိုးသမီးဖွဲ့တွေကြိုးပမ်းလှုပ်ဆောင်နေကြပါတယ်အမျိုးသမီးဖွဲ့တွေရဲ့စိတ်ကျန်းမာရေးဆိုင်ရာကြိုးပမ်းမှုတွေနဲ့ပတ်သက်လို့ကရင်နီအမျိုးသမီးစည်းရုံးဥက္ကဋ္ဌမော်ဖရေးများနဲ့မြမအမျိုးသမီးတမကအထွေထွေအတွင်းမှုနော်ခင်စန်းထွေတို့နဲ့တွေ့ဆုံဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမက်ခင်ဖြူထွေတင်ဆက်ပေးထားပါတယ်
There's a path we must choose sometimes Gotta stand up and
စိတ်ချမ်းသာရေးနဲ့ပတ်သက်ပြီးတော့ကုသမှုယူဖို့ပြောလို့ရှိရင်တော့မှဒါကိုကယူနေတဲ့ဆွဲဟာမျိုးနဲ့ပေါ့နော်ဒီလိုမျိုးအမြင်တွေရှိနေတဲ့ခါကျဒီအမြင်တွေပျောက်ဖို့အတွက်ပညာပေးတာတွေလည်းအကျော်လေးလုပ်ရမယ်လို့တော့ထင်တယ်အဲ့ဒီလိုဒီစိတ်ဒဏ်ရာတွေဟာဒါကဟိုအချိန်မီကုစားတဲ့နဲ့မကုစားရင်ပိုဆိုးလာနိုင်တယ်ကြမလားဆိုတော့ကိုယ့်ရဲ့ရွာအတိုင်းဝန်းထဲမှာရောဒီလိုမျိုးဒါနဲ့ပတ်သက်ပြီးတော့စိတ်ကျန်းမာရေးဆိုတာအများမြင်နေတယ်လို့မျိုးဒါကယူနေတယ်လို့ပြောတာမဟုတ်ပါဘူးလူတိုင်းမှာဒီစိတ်ဖိစီးမှုတွေဒဏ်ရာတွေဆိုတာရှိပါတယ်ဆိုရင်အသိပညာပေးတာတွေပေါ့နော်အဲ့ဒါတွေရောလောက်တာမျိုးရှိပါလားရှင
်ဟုတ်ကဲ့ဆမဆိုတော့ဟိုဒီဟာတွေကလည်းကျွန်တော်တို့မြင်ပြမှာတော့လောက်တယ်ပေါ့နော်အတိကဒီစိတ်ပိုင်းကျန်းမာရေးနဲ့ဆိုင်တဲ့လူမှုဆက်ဆံရေးအသိပညာပေးမှုတွေလည်းအလုပ်တည်းရှိတယ်ပေါ့နော်ဆိုတော့ကျွန်တော်တို့ Canon Blue အနေနဲ့ဆိုလို့ရှိရင်မြေပြေမှာကအသက်ပိုင်းချမ်းလိုက်ကျွန်တော်တို့စိတ်ကြမ်းမှရေးနဲ့ဆိုင်တဲ့လှုပ်ရှားမှုတွေလုပ်တယ်ပေါ့နော်ဆိုတော့ဥမာကလေးဆိုလို့ရှိရင်ကလေးတွေကစိတ်တရားတာချဲ့တွေအများကြီးရှိရလေနော်ဆိုတော့လှူလှက်လဲပညာတေချာခွင့်မရကြဘူးအာမိဘနဲ့ဆဆုပ်လေးလဲမနေကြဘူးဘာဖြစ်လဲဆိုလို့ရှိရင်တချို့မိဘတွေတကွတပြက်စီဖြစ်ကြတယ်မိဘဆုံးသွားတာမျိုးတွေရှိတယ်မိဘပဲဖြစ်တဲ့ကလေးတွေလည်းရှိတယ်အများကြီးရှိရပေါ့နော်ဆိုတော့ကျမတို့မြေပြင်မှာဆိုလို့ရှိရင်ဒီလိုလှုပ်ရှားမှုတွေလုပ်ပေးတဲ့အခါမှာတို့တချို့ဆိုလို့ရှိရင်ပါးစပ်နဲ့အတာနဲ့လောဘကိုမပြောချင်တော့တဲ့အထိဖြစ်တဲ့ဟာမျိုးဆိုလို့ရှိရင်သူ့ရဲ့ရေထဲမှာခစားနေရတဲ့ဟာကိုပုံလေးတွေဆွဲပြီးတော့မှသူဘာတွေခစားနေရတာလဲအဲသူဒီဟာမျိုးတွေဖြစ်နေတဲ့ပုံမှာဟိုပျောက်ကွယ်သွားသူဘယ်လိုမျိုးတွေအကူအညီတောင်းချင်လဲဆိုတော့ဟာမျိုးပုံခေါ်တဲ့ပုံစံမျိုးတွေလည်းလောက်ကြတယ်ပြီးလို့ရှိရင်တချို့ဆိုလို့ရှိရင်လည်းအဲဂိတ်လေးတွေဆော့တာမျိုးပြီးလို့ရှိရင်ကိုယ့်အတွက်အနာဂတ်ကဒါမျိုးရှိသေးတယ်ဆိုတဲ့ဟာမျိုးတွေပို့ပြီးတော့မှတတိယအောင်ကျမတို့လမ်းစာပေါ်ပေးတာမျိုးတွေရှိတယ်ပေါ့နော်ဆိုတော့အဲ့လိုပဲအမျိုးသမီးကြီးတွေဆိုလို့ရှိရင်လည်းဒီတိုင်းပဲစိတ်ချစကားထဲမှာနေတာထက်အစောနအသိပညာပေးဒီစိတ်ကျမရင်းနဲ့ပတ်သက်တဲ့အသိပညာပေးမှုတွေကျမတို့အာလုပ်ပေးတယ်လို့မျိုးအာဒီဟိုပါပေါ့နော်ဟိုသူတို့အတွက်တစ်ဖက်တစ်လှအာတစ်ချိန်ကြာလို့ရှိရင်ကြည်ရွာပြေရောက်သွားတဲ့ခါကြာလို့ရှိရင်ပို့ပြီးတော့မှအသက်မွေးဝါးကျောင်းနေနဲ့ပြန်ပြီးတော့တဟဆတာဖြစ်အောင်ဆိုပြီးတော့မှဒီအသက်မွေးဝါးကျောင်းနဲ့ဆိုင်တဲ့စိတ်ဝေစားမှုတွေလည်းကျမတို့အကူညီပေးတာမျိုးတွေလည်းရှိတယ်ပေါ့နော်ဆိုတော့တစ်ဖက်မှာကအသိပညာပေးမှုတွေလုပ်တယ်လို့တစ်ဖက်မှာကကျမတို့ဒီတချို့ကောင်ဆယ်လာတွေနဲ့ချိတ်ပေးတာမျိုးတွေပေါ့နော်ဆိုတော့အတချို့ခါကျတော့လည်းဒီအရေးအမြစ်ပတ်ပိုးပေးမှသူ့အတွက်စိတ်ထွက်ပေါ့တခုလိုမျိုးဖြည့်တဲ့ဟာမျိုးဆိုလို့ရှိရင်သူပါစိတ်ဝေစားလဲသူပါလှုပ်ချင်လဲအသိမဝကြောင့်တခုခုပေါ့နော်အမျိုးသမီးတွေနဲ့ဆိုလို့ရှိရင်ရဲကားလှုပ်ချင်တာလားမဟုတ်လို့ရှိရင်အမွေးမြူကြီးတခုခုလှုပ်ချင်တာလားမဟုတ်လို့ရှိရင်သူ့ရဲ့မိသားစုအတွက်ထောက်ကူပြုတဲ့အသိမဝကြောင့်တခုခုစိတ်ဝေစားတာမျိုးဆိုလို့ရှိရင်တော့ကျမတို့အရေးနည်းထောက်ပပေးပြီးတော့မှရက်တီနိုင်အောင်ကြိုးပမ်းပေးတာမျိုးတွေပေါ့နော်ဒါကတော့ရည်သူအတွက်တော့ပဲကျမတို့ဖြည့်ရှင်းနိုင်ပေမဲ့ရည်ရှည်အတွက်ခါကြတော့ဒါနိုင်ငံရောအစိုးရတစ်ခုပုံစံမျိုးကိုယ့်ရဲ့ပြည်နယ်ကတက်ဆိုင်ရာအစိုးရတစ်ဖွဲ့အနေနဲ့တော့ပို့ပြီးတော့မှစနစ်တကျအရေးတူလှုပ်ဆောင်ဖို့တော့လိုအပ်တယ်လို့ကျွန်မမြင်ပါတယ်လို့ဟုတ
်ဆရာကပြောသွားတာတော့နှစ်ဦးစလုံးပြောရတဲ့မှာအခက်အခဲတွေကတော့အင်မတန်လေးများပါတယ်စိတ်တန်ရာတွေပုံများလာတဲ့အမြဒါကိုကုစားဖို့ကြိုးစားနေမှာအခက်အခဲတွေဖြစ်တဲ့ကုစားဖို့ကြိုးစားပြီးတော့ဝိုင်းပြီးတော့ကုတဲ့သူတွေအတွက်ပါအခက်အခဲတွေရှိနေတယ်ဆိုတာကိုလည်းဟိုကြားရပါတယ်ဆိုတော့အခက်အခဲတွေကတော့ရှိနေမှာပဲဒါပေမဲ့ဒီထဲမှာမှ လက်တလောပေါ့နော်ဒီစိတ်ဒဏ်ရာရင်းနဲ့ပတ်သက်ပြီးတော့အမြင်ဟိုချက်ချင်းလက်ငင်းပေါ့နော်မဖြစ်မနေကင်တွယ်ရမယ်အရာမျိုးဆိုရင်ရောဘယ်လိုအရာရင်းနဲ့စပြီးတော့ကင်တွယ်ဖို့ဖြစ်နိုင်မလဲဒီလိုလုပ်တဲ့အခါမှာအဓိကဟိုအရေးကြီးဆုံးပေါ့နော်မဖြစ်မနေလောက်ရမှာဘာမလုပ်နိုင်မြဲအဟန့်တာဖြစ်နေတဲ့အခြေအနေမျိုးရောရှိပါသလားအဓိကကဘာခက်ခဲဖြစ်မလဲရှင်
ကျမအနေနဲ့မြင်လာတာကျမတို့ရဲ့လုပ်ငန်းတွေအကောင့်ထဲပေါ်တဲ့အချိန်မှာတွေ့ကြုံခံစားရတဲ့အတွေ့အကြုံတွေအများဆိုလို့ရှိရင်စင်ကော်မှုအများကြီးတဲ့ကနံပါတ်1တခုကကြတော့လွန်ကျွန်ရေးဆိုင်ရာအခက်အခဲပေါ့နော်ကျမတို့ကတရံဝင်မဲ့ပုံတင်ထားတဲ့အဖွဲ့အစည်းတွေမဟုတ်ဘူးတိုးတော်လည်းပဲဒီ2021မတိုင်ခင်ကတည်းကကျမတို့အမျိုးသမီးတူတွေတိတ်ခဲ့ grassroot ပေါ့နော်ဟိုဒေသခံသူတွေရဲ့လိုအပ်ချက်တွေအပေါ်မှာမူတည်ပြီးတော့မှကျမတို့လောက်ကင်ဆောင်ရွက်နေတဲ့အစုအဖွဲ့အမျိုးသမီးဖက်စီတွေဖြစ်တယ်ဒီအခုနောက်ပိုင်းကအဲ့လိုမျိုးတွေလွတ်လွတ်လပ်လပ်လောက်ကင်ခွင့်မရှိတော့ဘူးဒီ risk တွေအများကြီးအနေရတွေအများကြီးကြားထဲကနေကျမတို့မြေပြင်မှာရှိတဲ့သူတွေကစွန့်စားပြီးတော့မှဒီခုနပြောတဲ့စိတ်ကြမ်းမရေးပဲပြောပြောအရေးပေါ်လိုအပ်တဲ့အကူအညီတွေပဲပြောပြောပေါ့နော်အကူအညီပေါ်နေရနေရတဲ့အခြေအနေမျိုးတွေဖြစ်တယ်ဆိုတော့နောက်တစ်ခုကကြတော့လေဒီစိတ်ကြမ်းရေးလို့ပြောတဲ့နေရာမှာကျမတို့ကခုနကပြောလို့လိုအပ်ချက်တွေအများများတယ်ပြည်တွင်းမှာစာဝတ်နေရေးလိုအပ်ချက်ပြီးရင်တို့ရဲ့လွန်ကြုံရေးလိုအပ်ချက်ကျမရေးလိုအပ်ချက်တွေထက်မှမှဒီစိတ်ကြမ်းရေးကနောက်ဆုံးဟိုတို့အတွက်ဆိုရင်နောက်ဆုံးလို့မျိုးဖြစ်တယ်လူတွေတိတ်တိတ်မထားမိတဲ့ကိစ္စဖြစ်တယ်လူတွေအရန်ဦးစားပေးတဲ့အဆင့်ထက်မှမပါတဲ့ဟာဖြစ်တယ်ပေါ့နော်ဆိုတော့ဒီနေရာမှာကျမတို့ကအကူအညီပေးတယ်ဆိုပေမဲ့လည်းအရန်ကိုကန့်သတ်မှုတွေအများများတယ်ကျမတို့ကစိတ်ကြမ်းရေးလို့ပြောတဲ့နေရာမှာကျမတို့ဒီနေမကောင်းလို့ဆေးပေးတဲ့ပုံစံမျိုးเนาะဟိုတလားတန်တီ9ရက်တန်တီအဲ့လိုမျိုးနဲ့ကျမတို့ဖျက်ချလိုက်လို့မရဘူးစိတ်ကြမ်းရေးကြတော့လေရေရှည်သွားရတဲ့ဟာမျိုးဖြစ်တယ်ကျမတို့ဓာတ်တွေကတသက်မမတ်နဲ့အချိန်ကြီးကိုဖျက်ချလို့မရတဲ့ပုံမှာသူ့အတွက်ထောက်ပံ့ပေးရတဲ့ကူညီမှုတွေကလည်းပဲကျမတို့ခံမှန်းလို့မရဘူးပေါ့เนาะလိုရင်းလိုအပ်တယ်လို့ကျမတို့ဆွဲဆန့်ထားရတဲ့အချိန်တွေမျိုးတွေရှိရယ်ပံ့ပိုးပေးရတဲ့အချိန်တွေမျိုးမှာတစ်ခါတလေကြောက်လို့ရှိရင်ကျမတို့ဒီအဖက်စီတွေအနေနဲ့ဆိုလို့ရှိရင်လည်းခုနကပြောတယ်လိုမျိုးအခက်ခဲတွေဖြစ်လာတဲ့ဟာမျိုးတွေဖြစ်တယ်နောက်တစ်ခုကကျမတို့ကဒီစိတ်ကြမ်းရေးအရာပတ်မှုကူညီမှုတွေလုပ်ပြီးဆိုရင်ကျမတို့ပုံမှန်ပြ indicator တွေ result တွေကကျမတို့ချက်ချင်းပြလို့ရတဲ့ကိစ္စတွေမဟုတ်ဘူးဒါကလူတိတ်ဦးတယောက်ချင်းစီရဲ့အခြေအနေပေါ်မှာမူတည်တဲ့ပုံမှာအဲ့လိုမျိုးပေါ့နော်ခက်ခဲစိန်ခေါ်မှုတွေကအဖက်ဆောင်ကနေပြန်ပြီးတော့မှအကန့်အသတ်ဖြစ်စေတာမျိုးတွေတော့ရှိတယ်သို့တော်လည်းကျမတို့အနေနဲ့ BWU လို့ဆိုလို့ရှိရင်ဒါကျမတို့က awareness ကိစ္စတွေအရန်လောက်လာတယ်ဘာလို့လဲဆိုတော့ကျမတို့နိုင်ငံကြီးအပြောင်းလဲဖြစ်လာခဲ့ရင်တောင်ပြန်လဲတည်ဆောက်ရင်ကာလရောက်လာရင်တောင်အခုချိန်မှာလူတွေကစိတ်ရည်ကိုပို့ပြီးအာရုံစိုက်နေတဲ့အတွက်အဲ့လိုအပြောင်းလဲဖြစ်လာရင်တောင်တို့ရဲ့ဦးစားပေးစဉ်းစားချက်ဒီ infrastructure လို့ခေါ်တဲ့เนาะဟိုပျက်စီးသွားတဲ့အဆောက်အအုံတွေစေယုံစေကန်းကျောင်းတွေစသဖြင့်ပြန်လဲတည်ဆောက်ရေးပဲဦးစားပေးစဉ်းစားကြလိမ့်မယ်ဆိုတာကတော့ကျမတို့သုံးသပ်ထားမိတာဖြစ်တယ်ဆိုတော့ဒီစိတ်ကြမ်းမာရင်းနဲ့ပတ်သက်လို့ရှိရင်ဒဏ်ရာဒဏ်ချက်တစ်လောက်များနေတဲ့အခြေအနေမျိုးเนาะဒီ၄နှစ်ကျော်ဆိုတာကကျမတို့ဒါဟိုအနည်းဆက်ဆုံးပြောတာကျမတို့နိုင်ငံမှာကလွန်ခဲ့တဲ့နှစ်ပေါင်း60ကျော်ကဒီစိတ်ပိုင်းဆိုင်ရာတွေကိုဟိုရင်ထဲမှာတင်ထားပြီးကုစားမှုအခြေအနေမျိုးတွေအခွင့်အရေးတွေမရခဲ့တဲ့သူတွေလည်းအများများရလေเนาะဆိုတော့ဒီစိတ်ဒဏ်ရာတွေကိုကုစားဖို့အတွက်ဆိုတာကကျမတို့အများကြီးစူးစမ်းရမယ့်ဟာမျိုးတွေရှိတယ်အများကြီးလုပ်ရမယ့်ဟာတွေရှိတယ်အဲ့ဒီထဲမှာမှပံ့ပိုးမှုပေါ့เนาะဒီလူတွေကိုကျမတို့ကလိုအပ်တဲ့ပြန်ပြီးတော့မှတိဆောက်ရေးလုပ်တဲ့နေရာမှာသူ့နေရာပြန်ပို့ရေးသူ့အိမ်ပြန်တိဆောက်ရေးစသဖြင့်အဲ့ဒါကိုပဲကြည့်လို့မရဘူးပေါ့เนาะတို့ရဲ့ဒီရင်ထမ်းမှာတို့ကြုံသွားရတဲ့ trauma တွေတို့ခံစားသွားရတဲ့စိတ်ပိုင်းဆိုင်ရာမလွန်ချုံမှုတွေပြဿနာတွေခုနကခံစားမှုတွေကိုကျမတို့ကုစားပေးဖို့ဆိုရင်ရေရှည်စီမံကိန်းလိုမျိုးဟာကိုကျမတို့စနစ်တကျကြည့်အချိန်ကလေးကထက်သွင်းစဉ်းစားပြီးလှုပ်ဆောင်ပေးရမယ်လို့တော့မြင်ပါတယ်ရှင
်ဟိုဒီကတော့ဒီစိတ်ကျန်းမာရေးနဲ့ပတ်သက်ပြီးတော့အခုချိန်မှာမကင်တွယ်ဘူးဆိုလို့ရှိရင်တစ်ချိန်เนาะဒီအခုမြန်မာပြည်သူပြည်သားတွေဥတီပြီးတော့သွားနေတယ်ငြိမ်းချမ်းပြီးတော့ဟောဟိုခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်ဖို့ဟိုအတိုင်းဝိုင်းတစ်ခုဖြစ်ဖို့ဆိုတဲ့နေရာမှာဒီစိတ်ကျန်းမာရေးပြဿနာတွေကမဖြေရှင်းနိုင်ဘူးဆိုလို့ရှိရင်ဒါတွေကဟိုဘယ်လောက်ထိနောက်ပိုင်းမှာအဟန့်တားတွေဖြစ်လာနိုင်မလဲပေါ့နော်ဆိုတော့အခုချိန်မှာဒါကိုကင်တွယ်ဖို့ဘယ်လောက်အရေးကြီးတယ်လို့ဟိုထင်မိလဲမော်ဖရီမြောပြောချင်တာရှိပါလား
ဟုတ်ကဲ့ကျေးဇူးပါဆိုတော့အရင်အရေးကြီးတယ်ဘာလို့လဲဆိုလို့ရှိရင်ကျမတို့နိုင်ငံတစ်ခုကိုပြည်နယ်တစ်ခုပေါ့နော်အပြောင်းလဲလိုချင်တယ်ဆိုလို့ရှိရင်တော့အဓိကကျမတို့စိမ့်ကိုဟိုဟာဗာလဲပြုပြည်ပြောင်းလဲထားနိုင်မှကျမတို့ဟိုဟာပေါ့ဥမာမူဝါဒရေးဆွဲရတဲ့အခါပြလို့ရှိရင်အများနဲ့စကားပြောတဲ့အခါပူပရောမှာကောင်းမှုတွေအရင်တွေးရှိလာမယ်လို့မြင်တယ်ဘာလို့လဲဆိုလို့ရှိရင်ကျမတို့အဓိက လူတူဦးချစ်စီရဲ့စိတ်ဟိုငေးချမှာပေါ့နော်အဲငေးချငေးချရေးပြောတဲ့ခါတော့အရန်အကျေပြတ်တယ်ဆိုပေမဲ့ဟိုလူတူဦးချစ်စီကတကယ်ပฏิပခကေဝေးပြီးတော့မှဒီမတူညီ क्वे ပြတဲ့အလွာပေါ့ဆိုရင်းနဲ့တဟဆတာနေနိုင်မှုဆိုတာကတော်လေးခဲ့တယ်ဆိုတော့ဟိုဒီဟာတွေကိုကြိုက်တွေ့ဖြည့်ရှင်းမဲ့ဟာမျိုးတွေကခုနကကျွန်မပြောလိုမျိုးတော်တာယူနေတဲ့မရှိသေးတဲ့ခါမျိုးတွေမှာကျွန်တော်တို့ဒီရှင်းနာကမှာဆိုလို့ရှိရင်တော့ဟိုဟိုပြည်နယ်တည်ဆောက်တဲ့ဟာမျိုးပြန်လေဟိုထူထောင်တဲ့ကဏ္ဍထိပ်ပါအကျိုးတည်ရောက်မှုရှိလာနိုင်တယ်ပေါ့ဆိုတဲ့ခါကျတော့ဒီကလာမှာစပြီးတော့မှဆက်နေတကြဖြစ်အောင်အကောင်းဆုံးကတော့ဘယ်လိုမျိုးလူထုနဲ့အနီးကပ်နေပြီးတော့မှကျွန်တော်တို့စိတ်ကြမ်းမှရေးကိုဘယ်လိုတည်ဆောက်ကြမလဲဘယ်လိုပြုစုဖို့လိုအားလဲဆိုတဲ့ဟာမျိုးတွေတော့ဆက်နေတကြကျွန်တော်တို့လုပ်ဖို့လိုလေလို့ကျွန်မမြင်ပေါ့နော်
ဟုတ်ကဲ့ပါအခက်ခဲတွေစိတ်ခုံမှုတွေကတော့ပြောမယ်ဆိုရင်ဟိုမဆုံးနိုင်လားအောင်များလိမ့်မယ်လို့လည်းထင်ပါတယ်ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဟိုရှိထားတဲ့အခြေအနေတခုကနေပြီးတော့ဟိုနိုင်တဲ့လောက်အခုချိန်တွေကဆလုပ်ဖို့တော့အရေးကြီးတယ်လို့လည်းထင်ပါတယ်အဲ့ဒါကိုလည်းအားလုံးကဝိုင်းဝန်းထောက်ပြကြတယ်လို့လည်းထင်ပါတယ်ဆိုတော့ဒီလိုစိတ်ကြမ်းပါကြီးပြဿနာဆိုတာမျိုးကရေရှည်ဖြည့်ရှင်းခြင်တွေရတာဖြစ်တော့အခုကတည်းကဂျာဘူဟိုအာယုံချပြီးတော့လွတ်သွားမယ်ဆိုလို့ရှိရင်တော့တစ်ချိန်ပြန်လဲတိဆောက်တဲ့အခါမှာလည်းအများကြီးထောက်ခံဖြစ်မယ်လို့ထင်ပါတယ်ဆိုတော့အခုလိုပါဝင်ဆွေးနွေးပြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်
အနာသိမ်းထားတဲ့၄နှစ်တာကာလအတွင်းပြည်သူတွေကြုံတွေ့နေရတဲ့စိတ်ဒဏ်ရာတွေကိုပြန်လည်ကူစားပေးဖို့အခုကတည်းကအလေးပေးပြီးတော့လှုံ့ဆော်သွားရမယ့်အကြောင်းစိတ်ကျန်းမာရေးနဲ့ငြိမ်းချမ်းရေးဒုတိယပိုင်းမက်ခင်ဖြူထွေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်မှာတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုတင်ဆက်ပါမယ်။အရင်ဆုံးတော့တုတဆုံလေအမေရိကန်တခင်အစည်းအဝေးကိုတင်ဆက်ပေးကြပါရစေ။ဒီသတင်းမှတ်မှာတော့မူရင်းအမေရိကန်လွတ်လပ်ရေးကြေညာစာရန်မိတူဘွားကိုငွေကြေးဘလောက်ပေးပြီးတော့လေလံဆွဲခဲ့ပါသလဲ။နောက်တရားမဝင်ကိုလံဘီယာနိုင်ငံသားတွေအမေရိကန်ကပြန်ပို့လိုက်တာကြောင့်သူတေတီတွေကဘလို့မျိုးတုံ့တက်မှုတွေရှိပါလဲ။ကျောင်းဆရာဆရာမတွေအတွက်နေစရာအိမ်ဘသူတွေကကူညီပေးနေပါသလဲဆိုတာကိုဒီသတင်းမဲ့ရဲ့တုတဆုံလေအမေရိကန်တခွင်အစီအစဉ်မှာကိုအောင်အောင်တင်ဆက်ပေးထားပါတယ်။
သူသားအားလုံးဟာတမတ်ချက်တစုံတရာမရှိဘဲတန်းတူညီမျှမွေးဖွားလာကြတာဖြစ်တယ်လို့အမေရိကန်လွတ်လပ်ရေးကြေညာစာရမ်းမှာအတည်လင်းဖော်ပြထားတာပါ1986ခုနှစ်ကထုတ်ပြန်ခဲ့တဲ့အမေရိကန်လွတ်လပ်ရေးကြေညာစာရမ်းကနေမိတူပေါင်း200လောက်လဲကူးထားခဲ့တာပါအဲ့ဒီထဲကတစောင်ကိုခုအခါနယူးယောက်မှာတွေ့နိုင်ပါတယ်
This was discovered in a
1982ခုနှစ်မှာထုတ်ဝေခဲ့တဲ့နယူးယောက်ပြည်နယ်ဥပဒေတွဲတွေထဲမှာဒီကြေညာစာတမ်းကိုတွေ့ခဲ့တာပါ18ရာစုတုန်းကအမေရိကန်ကိုထူထောင်တဲ့မျိုးဆက်တွေလက်ထက်ကမူဘွားတစ်စောင်ကိုပေါ်ပလီကပိုင်ဆိုင်မှုအနေနဲ့ဒီတစ်စောင်ပဲရှိပါတယ
် Harvard Tech တို့ရဲ့မှတ်တမ်းတွေအရတော့အမေရိကန်လွတ်လပ်ရေးကြေညာစာတမ်းမူဘွား26စောင်ရှိတာပါအဲ့ဒီထဲကတစ်စောင်နဲ့တော့ပေါ်ပလီကပိုင်ကြေညာစာတမ်းကိုဇန်နဝါရီ24ရက်နေ့ကဒေါ်လာ200,000ခွဲနီးပါးနဲ့ရောင်းချခဲ့ပါတယ်။လေးနှစ်တိုင်းဇန်နဝါရီလသမရဂျန်တစ်စာချိန်ဆပွဲနီးလာချိန်မှာ Christie and Sue by လေးလံခမ်းမမှာအမေရိကန်သမိုင်းကြောင်းနဲ့ပတ်သက်တဲ့ပစ္စည်းတွေကိုလေးလံတင်ရောင်းချလို့ရှိပါတယ်။အဲ့ဒီပစ္စည်းတွေထဲမှာ Alaska မြေထားဖောက်လုပ်ပြီးစီးတဲ့အထိမ်းအမှတ်အနေနဲ့သမရ Warren Harding site twin ရဲ့ရွှေတစုနဲ့ Shake It Coffee ခရီးလဲပါဝင်ပါတယ
်။ The coffee pot
ဒီကော်ဖီခရီးကရှေးခေတ်အစောပိုင်းကပစ္စည်းပါ။အမေရိကန်ဒေါ်လာရေးကာလမတိုင်ခင် 1980 1985 လောက်ကပစ္စည်းပါ
။ What were the people that lived in America too?
လူငယ်တဲ့နှစ်200 300ဒါမှမဟုတ်နှစ်400လောက်တုန်းကသူတွေရဲ့လူနေမှုပုံသဏ္ဍာန်ကဘယ်လိုလဲ။ဘယ်လိုအသုံးဆောင်တွေသုံးကြသလဲဆိုတာကိုဒီပစ္စည်းတွေကနေပြန်ပြောင်းပြောပြနိုင်ပါတယ်။ဒီပစ္စည်းတွေကိုမြဝါထင်ထင်မြင်ရတာဝမ်းသာပါတယ
်။လေးလံပွဲမှာကန်ဝင်စာရေးဆရာ F Scott Fitzgerald နဲ့Ernest Hemingway ရဲ့စာအုပ်တွေလည်းပြသထားသလိုရှားပါးတဲ့ Bourbon အကောင်စားဝိုင်တွေ1893ခုနှစ်ကချီကာဂိုမှာကျင်းပတဲ့ကမ္ဘာ့ကုန်စည်ပြပွဲမှာပြသခဲ့ဘူးတဲ့ငွေတဲ့ပစ္စည်းတွေလည်းပါဝင်ပါတယ်ခင်ဗျာ American သမ္မတ Donald Trump ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအရနိုင်ငံတွင်းတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးနေရရင်ပြန်ပို့နေတဲ့အချိန်ထဲမှာဒီမူဝါဒအရနိုင်ငံတွင်းမှသာမကနိုင်ငံတကာမှာလည်းလှုပ်လှုပ်ခက်ခက်ဖြစ်နေပါတယ်။နေရရင်ပြန်ပို့သူတွေကိုဂွာတီမာလာကလက်ခံခဲ့ပေမဲ့ကိုလံဘီယာသမ္မတ
ဂက်စတာဗိုပက်ထရိုကပြီးခဲ့တဲ့သတင်းပတ်ကုံမှာလက်မခံခဲ့တာကြောင့်ဆိုရှယ်မီဒီယာမှာနှစ်ဖက်ကောင်းဆောင်ကြားအပြန်အလှန်ပုတ်ခတ်ပြောဆိုသလိုကုံသွယ်ကွန်တိုးကောက်မယ်ဆိုပြီးတော့လည်းချင်းချောက်ကြပါတယ်။နိုင်ရီပိုင်းအကြမှာတော့ကိုလံဘီယာသမရကလေးရင်လှုပ်ပြီးတော့သူ့နိုင်ငံသားတွေကိုဂုံသိက္ခာနဲ့အညီပြန်ခေါ်မယ်လို့သဘောတူလိုက်တာကြောင့်ပရိပခဆုံးသက်သွားပါတယ်။ထရမ့်မှာရွေးကောက်ပွဲကတိကိုတွေကိုအကောင့်ထဲပေါ်သွားမှာဖြစ်ကြောင်းအင်ဘူရိုကပြောပါတယ်။
President Trump is sending a message. ကဘာကြီးအတွက်အင်မတန်ပြင်းထန်တဲ့သတင်းစကားပါနေတာပါ။ American ပြည်ထောင်စုရဲ့ဥပဒေကိုချိုးဖောက်မယ်ဆိုရင်ပြန်ပို့ခံရပါမယ်။အဖမ်းခံရပါမယ်။တရားစွဲခံရပါမယ်။ဒါကြောင့်မလာပါနဲ့
။ Colombia ဆိုရကိုယ်စားလှယ်အဖွဲ့လာမယ့်ရက်ပိုင်းအတွင်း Washington ကိုလာရောက်ဖို့ရှိကြောင်း Colombia နိုင်ငံသားရေးဝန်ကြီးကပြောရတယ
်။ Seguiremos recibiendo
ပြန်ပို့ခံရတဲ့ကိုလံဘီယာနိုင်ငံသားအမျိုးသားအမျိုးသမီးတွေကိုနိုင်ငံသားအခွင့်အရေးနဲ့အညီဂုဏ်သိက္ခာရှိစွာဆက်ဆံပြီးလက်ခံသွားမှာပါ
ဒီဖြစ်ပျက်မှာအမေရိကန်ဘက်ကအနိုင်ရလိုက်တယ်လို့တချို့ကသုံးသပ်ပါတယ်တန်တမန်ရေးလှုပ်ထုံးလုပ်နည်းတွေကိုကျော်လွန်ပြီးတမဟုတ်ချင်းအပြောင်းလဲတွေဖြစ်ကုန်တယ်လို့ဆိုပါတယ်
The way that it came up was
တန်တမန်ရေးဒါမှမဟုတ်နိုင်ငံသားရေးဝန်ကြီးတွေကြားတိတ်ပြီးညှိနှိုင်းကြတာမျိုးရှိပဲ Twitter မှာညဘက်အပြန်အလှန်ရေးကြတာပါပြီးတော့တစ်ဖက်နဲ့တစ်ဖက်ချင်းချောက်တဲ့အဆင့်ထိရောက်လာပြီးမလို့အပ်ဘဲစိတ်မသက်သာစရာအခြေအနေတွေပေါ်ပေါက်ခဲ့ပါတယ်
။တန်တမန်ဆက်ဆံရေးအရကိုလံဘီယာနိုင်ငံဟာအမေရိကန်ရဲ့ NATO အဖွဲ့ဝင်မဟုတ်တဲ့အဓိကမဟာမိတ်နိုင်ငံတစ်နိုင်ငံဖြစ်ပြီး coffee ပန်းနဲ့တခြားပစ္စည်းတွေအမေရိကန်ကိုတင်သွင်းပါတယ်။ဒါပေမဲ့လည်းကုတလောမှာမွေးရစေးထုတ်လုပ်တဲ့ကိုကာထုတ်လုပ်မှုတက်လာတာကြောင့်နှစ်နိုင်ငံမွေးရစေးဝါတိုက်ဖက်ရေးလုပ်ငန်းတွေထိခိုက်ခဲ့ပါတယ
်။ Very soon President Trump will have
to ကြမ်းမာလုံချုံရင်းနဲ့မူရီစေဝါနှင်းနေရေးကိုလံဘီယာနဲ့ပူးပေါင်းဆောင်ရွက်ရမယ့်ကိစ္စတွေအတွက် Trump ဆုံးဖြတ်ဖို့ရှိနေပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့လည်းနှစ်နိုင်ငံကြားဆက်ဆံရေးအခုအထစ်တွေရှိလာနိုင်တယ်လို့ထင်ပါတယ
်ကိုလံဘီယာမြို့တော်ဘိုဂိုတာမှာတော့ပြည်ပခအရှိန်တွေဆက်လက်ရက်ခက်ဆဲပါအမေရိကန်တန်ယုံကကိုလံဘီယာနိုင်ငံသားတွေရဲ့ visa ရချင်းကိုပယ်ဖြတ်ထားပါတယ်ခင်ဗျာ San Francisco Bay Area ကအထက်တန်းကျောင်းဆရာမ Lisa Ruskin ဟာသူရဲ့ကျင်းကျက်တဲ့ခန်းကနေဈေးသက်သာတဲ့ဝန်ထမ်းအင်အားကိုပြောင်းရွှေ့ပါရယ်တလကို1500ဒါပေးရတဲ့အင်အားကမှရှုခင်းကောင်းကောင်းလဲမြင်ရတယ်လို့ကျောင်းနဲ့လည်းနီးပါရယ
် I can walk to work so
ကျောင်းကိုလမ်းလျှောက်သွားလို့ရတာကြောင့်ဓာတ်ဆီဈေးကိစ္စကိုလည်းထည့်တွက်เสียမလို့တော့ပါဘူးတခြားအရာတွေအားလုံးထက်လူမှုအတိုင်းဝိုင်းကိုအကျိုးပြုတာမျိုးပို့ပြီးတော့တန်ဖိုးထားပါလေ
နေထိုင်ဈေးအကြီးလို့နဲ့ဒေသမှာကုလဈေးနှုန်းနဲ့အင်ရဖို့ဆိုတာမလွယ်ပါဘူး။ဒါပေမဲ့လည်း San Francisco တောင်ဘက်ကကျောင်းတွေရဲ့ကြီးကျက်အုပ်ချုပ်သူတွေကဆရာဆရာမတွေနဲ့တခြားကျောင်းဝန်ထမ်းတွေအတွက်အင်အားစီမံပေးပါရယ်။မေလမှာစတင်ဖွင့်တဲ့လူနေတိုက်ခန်းပေါင်း122ခုမှာတယောက်အိတ်ခန်းကနေ3ယောက်အိတ်ခန်းအထိပါဝင်ပါရယ်။
I don't know why they didn't do it sooner.
ရင်းနှောင်းကတော့ဘာကြောင့်မလုပ်တာလဲဆိုတာကိုမသိပါဘူး။တခြားကျောင်းတွေလည်းအခုလိုမျိုးလုပ်ဖို့စဉ်းစားသင့်တယ်ထင်ပါတယ်။ဆရာဆရာမတွေကိုတန်ဖိုးထားတယ်ဆိုတာမျိုးအခုလိုပြတ်တာသင့်ပါတယ်။အခုလိုပုံစံမျိုးနဲ့ပညာရေးဝန်ထမ်းတွေကိုဆွဲဆောင်သင့်ပါတယ်
။ Samadio KI အတွင်းက Jefferson Union အထက်တန်းကျောင်းနေမြေအတွင်းမှာလည်းကျောင်းဝန်ထမ်းအင်အားစီစဉ်ပေးပါတယ်။အမေရိကန်တိုင်းငံလုံးမှာဆရာဆရာမမလုံလောက်တဲ့ပြဿနာနဲ့အခန်းငါးကဈေးကြီးတဲ့ပြဿနာတွေရင်ဆိုင်နေရချင်းအတွင်းကျယ်ဝန်းတဲ့မြေနေရာတွေမှာအခုလိုအင်အားစီမံပြီးပညာရေးဝန်ထမ်းတွေစုဆောင်းဖို့ကြိုးစားတာပါ
As housing costs rise,
အစည်းတွေကလည်းတက်လာ။ဆရာအင်တွင်ကျောင်းတွေမှာလည်းဆရာဆရာမတွေကမလုံလောက်တော့အခုလိုအင်အားတွေစောက်လို့မရဘူးလားဆိုတာပါ။ကျွန်တော်တို့မှရှိတာမြင်နေရပါ။အ
မေရိကန်မှာပညာရေးဝန်ထမ်းတွေအတွက်အင်အားစီမံပေးတဲ့အလေအထမျိုးကတော့တိတ်များများဆဆတွေ့ရလိမ့်မရှိပါဘူး။ဒါပေမဲ့လည်းဝန်ထမ်းအင်အားမျိုးဖန်တီးပေးမယ်ဆိုရင်တော့ဆရာဆရာမတွေကသူတို့လုပ်ငန်းခွင်ကျောင်းတွေနဲ့နေရာမှာနေနိုင်ပြီးကျောင်းသူကျောင်းသားမိဘတွေနဲ့ပါပိုထိတွေ့ဆက်ဆံနိုင်ပြီးနှစ်ဖက်လုံးအတွက်ပိုအကျိုးရှိစေမှာပ
ါ You know we've had significant turnover of staff
ဒီနှစ်ပိုင်းတွေမှာနှစ်စဉ်ဝန်ထမ်းအဝင်ထွက်ဥယျာဉ်25ရာခိုင်နှုန်းလောက်ရှိပါတယ်အခုလိုမျိုးလုံးနိုင်နေဆိုရင်တော့ဆရာဆရာမတွေတခြားဝန်ထမ်းတွေကိုဆွဲဆောင်နိုင်မယ်ထင်ပါတယ
်ဒီဒေသကလစာနှုန်းကနေပါလုံးနဲ့အထက်ပါတာကြောင့်အနီးအနားဝန်းကျင်ကပေးတဲ့လစာတွေနဲ့ရှင်မရပါဘူး2022-23ခုနှစ်ပညာသင်နှစ်အတွက်တစ်နှစ်စာ6000လောက်ပဲပေးနိုင်ချိန်မှာတခြားဒေသတွေမှာတော့တစ်နှစ်ကို9000ခွဲ8000နီးပါးပေးနေကြတာပါဒီလိုအချိန်မှာပဲပညာရေးဝန်ထမ်းတွေအတွက်အင်အားဖန်တီးပေးတာကြောင့်အသက်ရှူချွန်ရဲလို့ဆိုပါတယ
် And that crossed our minds several times
about ဘေးအေရီးယားကနေပြန်ရတော့မလားဆိုပြီးတော့လည်းမကြခဏစဉ်းစားဖြစ်ပါတယ်အချိန်တော်တော်ကြာကြာကြာမရဖြစ်ပြီးနောက်ဆုံးမှာတော့ဝန်ထမ်းအင်အားရလိုက်တာပါအ
င်အားရရဲ့အင်ကန်ငါကတော့တယောက်ခန်း1400ကနေ3ယောက်ခန်း2400အထိအစားစားရှိပါတယ် တံမိုးနဲ့အိမ်ရမငါးနှစ်နေခွင့်ရတော့မှအိမ်ဝယ်ဖို့အတွက်ငွေစုနိုင်အောင်ပညာရေးဝန်ထမ်းတွေကိုအခုလိုအထောက်အကူပေးတာလည်းဖြစ်ပါတယ်ခင်ဗျာ
ကိုအောင်တင်ဆက်ပေးခဲ့တဲ့သုတဆုံလေးအမေရိကန်တခွင်အစီအစဉ်မှာရှင်အခုဆက်ပြီးတော့သိပ္ပံနဲ့နှီးပညာကဏ္ဍကိုတင်ဆက်ပေးကြပါတယ်ကဘာမှာမြေရှားတတ္ထုတတိယအများဆုံးထုတ်လုပ်တဲ့မြန်မာနိုင်ငံမှာတော့တက်မိုးကြီးတဲ့မြေရှားတတ္ထုထွက်ပေမဲ့ဒါတွေကိုတရားဝင်တူးဖို့ထုတ်လုပ်တာမျိုးမဟုတ်တလို့စနစ်တကျရှာဖွေစူးစမ်းမှုလည်းမလုပ်နိုင်ပါဘူးမြန်မာမြေရှားကိုစနစ်တကျရှာဖွေဖော်ထုတ်ဖို့ဘယ်လိုများလုပ်နိုင်ပါသလဲဩစတြေးလျနိုင်ငံဓာတ်တထုရှာဖွေတူးဖို့ရင်အကြံပေးဒေါက်တာဦးအောင်ဘွားကိုဒေါခင်မျိုးသက်ကမေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာတင်ဆက်ပေးထားပါတယ်
ဒီမြေရှားတတ္ထုကမြန်မာနိုင်ငံမှာနေရာတော်တော်များများမှာတွေ့နေရတယ်ပေါ့နော်ဆိုတော့မြေရှားတတ္ထုကိုဟိုမိုင်းဖြစ်အောင်တူးဖို့လားလားဘယ်လိုရှိပါလဲဆရာဒီမြေရှားတတ္ထုမိုင်းနေဖြစ်လာတာဘယ်နေရာတွေမှာလုပ်နိုင်လဲ
အဓိကအားဖြင့်တော့ခုနကမူရင်းတတ္ထုတိုင်းနဲ့နှောင်းဖြစ်ဒုတိယအကြိမ်ဖြစ်လာတဲ့ secondary deposit နဲ့ကြည့်မယ်ဆိုရင်ကျွန်တော် secondary deposit ကအင်မတန်လွဲပါတယ်။ဘာဖြစ်လို့လဲဆိုရင်ကြောက်ကြေမွာခြင်းဒီထဲမှာကျွန်တော်တူးရတာအင်မတန်လွဲတယ်။ဥပမာဆိုရင်ဒီ clay deposit ဆိုရင်ကချင်ပြည်နယ်မှာတူးရတာလွဲတယ်။နောက်ပြီး process လုပ်တာလည်းလွဲတယ်။ဒါပေမဲ့လို့ဟိုအမှန်တိုင်းပြောရရင်တော့စီးမရှိကမ်းမရှိလုပ်မယ်ဆိုရင်တော့ကျွန်တော်တို့ဒီပတ်ဝန်းကျင်ပျက်စီးမှုတွေကတော့အများကြီးရှိပါတယ်။အဲ့ဒီလိုတတ်ထုတိုင်မျိုးကတနင်္လာရီကမ်းမြောင်ဒေသအဲ့ဒီကနောင်းက granite တွေရှိတဲ့နေရာဒီပေါ်ရှမ်းပြည်မြောက်ပိုင်းနောက်ပြီးတောင်ပိုင်းအဲ့ဒီနေရာမျိုးတွေမှာဒီလိုခြေမွာခြင်းကြောင့်ဖြစ်ပေါ်လာတဲ့မြေရှားတပ်ထုတိုင်မျိုးတွေပေါ်ထွက်လာနိုင်ပါတယ်။နောက်တစ်ခါတန်ဖြူအဖြိုက်နဲ့တွဲနေတဲ့ granite တွေပက်ကမာတိုက်တွေအဲ့ဒီခြေတွေမှာလည်းပဲမူရင်းတပ်ထုတိုက်တွေကျွန်တော်တို့တန်ဖြူအဖြိုက်နဲ့တူးတို့တူတို့နဲ့အတူမြေရှားတပ်ထုတိုက်တွေဥပမာနောက်လစ်သီယမ်တို့နီယိုပီယမ်တို့အဲ့ဒါတွေကတွေ့နိုင်ပါတယ်။ပြီးတော့ကျွန်တော်ဟိုပေါ့လေပြောသွားတဲ့လစ်သီယမ်ပေါ့လေလစ်သီယမ်မှာကျွန်တော်တို့ပက်ကမာတိုက်ကိုအဓိကဦးစားပေးပြီးပြောတယ်။ဒါလည်းပဲမြေရှားတပ်ထုတိုက်ကပက်ကမာတိုက်ကတွေ့နိုင်တဲ့ကြောက်ပါ။ပြီးတော့မြန်မာပြည်မှာကံကောင်းသလားတော့မသိဘူး။အဲ့လိုကြောက်မျိုးတွေအင်မတန်များတယ်။ granite ထဲမှာ rare art ရှိတယ်။နောက်တစ်ခုကပက်ကမာတိုက်ထဲမှာလည်း rare art ရှိတယ်။နောက်တစ်ခါကျွန်တော်တို့ဒီမုံရွာဘက်မှာလည်းပဲမုံရွာ calling wind တို့အဲ့ဒီထဲဒီမှာအလားအလာရှိတယ်။ကျွန်တော်တို့ရှာဖို့လေ့လာဖို့ဒီအများကြီးလိုပါတယ်။အဲ့ဒါတွေကိုတော့ hard drop ပေါ့လေ။မူရင်းကတူးတဲ့ခါမှာတော့အခုကျွန်တော်တို့ဒီမီတိုလိုဟိုပေါ့ဟာမင်းကြီးဆိုလိုဒီမူရင်းကြောက်တည်တဲ့မှာတူးရတယ်ဆိုတော့သူကတော့နည်းနည်းလေးပို့ပြီးမှခက်မယ်ခုနကကျွန်တော် secondary ကတော့တော်တော်လေးလွဲပါတယ်ဟို weather နဲ့ဟို left right တို့ဘာလို့ကလေးတို့ဘာလို့တဲ့မှာတွေ့ရ
မြန်မာနိုင်ငံမှာအခုပေါ့နော်ဟိုတွေ့တဲ့မြေရှားတတ်တူကဟိုလေးတဲ့မြေရှားတတ်တူတွေပေါ့နော်ဆိုတော့မျိုးစားဘယ်နှခုလောက်ဘာမှဒီမှာတွေ့ပါလဲဆရာ
အဓိကအားဖြင့်တော့အဲဒီကချင်ပြည်နယ်မှာတော့အဲဒီ WCN နဲ့ဟိုတာပီယန်တွေ့တယ်။နောက်ပြီးတချို့နေရာတွေမှာ record ရဆိုရင် monocyte ဆိုတဲ့ light rare element တွေတွေ့ထားတယ်ဒီတောင်ပိုင်းတွေမှာအဲဒီ beach ဆင်းတွေမှာတွေ့ထားတယ်လို့ဟို record တချို့ article တွေကပြောပါတယ်။ဒီတော့ဒါမျိုးလို့ကျွန်တော်တို့အဲဒီမြန်မာပြည်မှာလိုအပ်တာအသေးစိတ်လေးသာတိုင်းတမ်းမှုရှာဖွေမှုတွေကျွန်တော်အများကြီးလိုပါတယ်။အထူးသဖြင့်ကျွန်တော်တို့တွေ့ပြီးတော့တူးတယ်ဆိုတဲ့ကချင်ပြည်နယ်နေရာပဲရှိပြီးတော့တပ်ထုတွင်ဝန်ကြီးဌာနလုတ်ထားတဲ့နေရာတွေရောကျွန်တော်ပြောတဲ့နေရာတွေမှာပါကျွန်တော်တို့အသေးစိတ်စနစ်တကျအဲဒီပေါ်တဲ့မြေရှားတပ်ထုတိုက်ကိုရှာဖွေမှုတွေကျွန်တော်တို့မလုပ်ရသေးပါဘူးဒါတရားအများကြီးလုပ်မယ်ဆိုလို့ရှိရင်မြေရှားတပ်ထုတိုက်တွေကျွန်တော်မတွေ့ရသေးတဲ့တပ်ထုတိုက်အလားအလာတွေအများကြီးရှိလို့တပ်ထုတိုက်အစ်စ်တွေပေါ်ထွက်လာလိမ့်မယ်လို့လည်းကျွန်တော်ယုံကြည်ပါဘူ
းမြန်မာနိုင်ငံမှာမြေရှားတပ်ထုကိုထုတ်ရင်ဘယ်လိုထုတ်ပါမလဲဆရာဒီရှာဖွေတဲ့နည်းလမ်းလေးတွေပြောပြပေးပ
ါဟုတ်ကဲ့ကျွန်တော်တို့ဒီမြန်ရှားတပ်ထုရှာဖွေရေးနည်းလမ်းတွေမှာကျွန်တော်အဓိကအားဖြင့်သုံးတာတော့ဟိုစားဘူမိဓာတုဗေဒမတက်ဒါကိုကျွန်တော်တို့ဘူမိဗေဒနည်းလမ်းနဲ့တွဲပြီးတော့သုံးကြပါဥပမာကျွန်တော်တနင်္လာရီကမ်းမြောင်တည်တခြားနောက်ပြီးတော့မှတချို့ granite တွေရှိတဲ့နေရာတွေအဲ့ဒီနေရာတွေကိုတပ်ထုရှာဖွေရေးလုပ်တော့မယ်ဆိုရှင်အဲ့မှာရှိတဲ့ကြောက်နမူနာတွေကိုယူမယ် granite တို့မဟုတ် pegmatite ကြောက်နမူနာတွေကိုယူမယ်ဒီမြေစည်းလွှာနမူနာပေါ့ swine sample တွေယူမယ်နောက်ပြီးတော့ဒီချောင်းတွေထဲမှာ swing sediment ဆိုတဲ့အနယ်တွေကိုယူမယ်နောက်ပြီးတော့မှ heavy mineral collection ပေါ့ ဘာလဲဆိုရင်အဲ့အနေတွေကိုကျင်ပြီးတော့မှ heavy mineral တွေကိုယူမယ်အဲ့လိုယူပြီးတော့မှအဲ့မှာပါဝင်တဲ့ရေရှားသတ္တုတွေကိုကျောင်းစမ်းသပ်မယ်ဒါလည်းမကပါဘူးတစ်ချိန်ထဲမှာပဲကျွန်တော်ကျွန်တော်ခဏခဏပြောခဲ့ပြီးပြီတန်ဖြူအဖြိုင်အတင်းတန်စတင်နောက်ပြီးတော့မှလစ်သီယမ်တာလီယမ် TA နောက်ပြီးတော့နိုင်ရိုဘီယမ် NB ဆိုတဲ့သူနဲ့အစိုးစိတ်ပေါ့လေပူးတွဲပြီးတွေ့နိုင်တဲ့သတ္တုတွေကိုပါကျွန်တော်စမ်းသပ်မယ်အဲ့လိုစမ်းသပ်ခြင်းအပြင်ကျွန်တော်တို့ခုအဓိကမြေရှားသတ္တုတက်က target ဖြစ်တော့မြေရှားသတ္တုတိုက်ဖြစ်ပေါ်လာနိုင်အတုံးကိုတွေ့ရှိနိုင်တဲ့နေရာတွေကိုကြောက်သေးမှာဖြစ်ဖြစ်အဲ့မှာကျွန်တော်တို့ blazer deposit မှာဖြစ်ဖြစ်နောက်ပြီးတော့မှ beast ဆင်းနေတယ်မှာရှိစီဘယ်နေရာဟာအလားလားအကောင်းဆုံးမြေရှားသတ္တုတိုက်နေရာဆိုတာကိုတွေ့လာမယ်အဲ့ဒါတွေကိုကျွန်တော်တို့ဘုံမိပေတာအရာမြေပုံတွေထုတ်မယ်နောက်ပြီးတော့မှအဲ့မှာပါဝင်တဲ့တွန်းချွက်တွေကို analyze လုပ်မယ်နောက်ပြီးတော့ကြောင်မျိုးစားတွေကိုခွဲမယ်ခွဲပြီးတော့မှကျွန်တော်တို့အလားလားအကောင်းဆုံးနေရာတွေကိုရွေးချယ်ပြီးတော့မှအဲ့မှာအသေးစိတ်ရှာဖွေမှုတွေပြုလုပ်ဖို့လိုပါတယ်ဒါတွေမကပါဘူးကျွန်တော်ခုနကမကြမ်းကြပြောခဲ့တဲ့မြန်မာပြည်တနင်္လာရီကမ်းမြောင်တလျှောက်မှာရှိတဲ့တန်ဖြူအပြိုင်နဲ့မိုင်းတွေတချို့ကတော့ဂျိုင်းမာလီပေါ့လေဟိုမူရင်းထဲမှာဟိုကြောက်ထဲမှာတူးတဲ့ဟာတွေအဲ့ဒါမော်ချီတို့လို့ကျွန်တော်တို့ဆာမြင့်ကြီးတို့လို့တချို့ကတော့ရည်စီတော့ blazer deposit တွေအများကြီးရှိပါတယ်။ယာနဲ့ချီပြောရှိပါ။အဲ့ဒီဟာတွေကိုလည်းပဲကျွန်တော်အသေးစိတ်သူတို့ယာနေပေါ့လုတ်ထားတယ်။ damp လုတ်ထားတယ် mind damp တွေကိုကျွန်တော်တို့ခုန element တွေကို analyze လုပ်ခြင်းအပြင်မြုပ်ွယ်နေတဲ့ဒီမြေရှားသတ္ထုတိုက်တွေ lithium deposit တွေနောက်အခြားဟိုဥစားပေါ့ရှားပါသတ္ထုတွေဟာပေါ်လာလိမ့်မယ်လို့ကျွန်တော်ယူဆ။ဟုတ်ကဲ့
။ဆက်မြေရှားသတ္ထုကိုအဓိကဘယ်နေရာတွေမှာသုံးပါလဲဆရာ။
မြေရှားသတ္တုတွေကိုဒီနေ့ technology advance ဖြစ်လာတာနဲ့အများ mobile phone တွေမှာသုံးတယ် computer တွေမှာသုံးတယ် PC ကားတွေမှာလည်းသုံးတယ် television တွေမှာလည်းသုံးတယ် long term rechargeable battery တွေမှာလည်းသုံးတယ်နောက်ပြီးတော့မှဒီ magnet ပေါ့လေ eminent very strong magnet လုပ်ငန်းတွေမှာသုံးတယ်နောက်တစ်ခါကျွန်တော်တို့ရေနံ refining industry မှာလည်းသုံးတယ်ကျွေးတဲ့မြေတွေနဲ့ဖန်လုပ်မှန်လုပ်ငန်းတွေမှာသုံးတာကိုတွေ့ရပြီးတော့နောက်တစ်ခါကျွန်တော်တို့ medical imaging လို့ခေါ်တဲ့ MRI တို့ CT scan တို့အဲ့ဒီနေရာတွေမှာလည်းသုံးတယ်နောက်တစ်ခုကထူးထူးခြားခြားသုံးတဲ့ဟာတွေကmetal alloy ပေါ့လေနောက်ကဒီ defense ဒီကာကွယ်ရေးစစ်ရေးအဲ့ညာတွေမှာသုံးတယ်သူကဘာလဲဆိုရေဒါ detection လုပ်တဲ့အခါမှာသုံးတယ်နောက်ပြီးတော့ဒီပင်တန်းအောက်မှာရှိတဲ့ object ကိုရှာတဲ့အခါ sonar detection အဲ့ဒါတွေနောက်တစ်ခုသုံးတယ်နော် laser ပေါ့ဒီ target တွေကိုခံမနေနေရာမှာအဲ့စစ်ဖက်ဆိုင်ရာကာကွယ်ရေးခေါလန်းရေးအဲ့ဒီဒီမှာလေးတွင်တွင်ကျကျသုံးတာကိုကျွန်တော်တွေ့ရပါတယ
်။ဓာတ်တုရှာဖွေတူဖို့ရည်အကြံပေးဒေါက်တာဦးအောင်ပွားရဲ့ပြောကြားခြင်းနဲ့ပဲဒီသတင်းဖတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်။
မြန်မာမြေရှားကိုစနစ်တကျရှာဖွေဖော်ထုတ်နိုင်ရေးဒေါက်တာဦးအောင်ပွားကိုဒေါက်ခင်မျိုးသက်ကမေးမြန်းတင်ပြထားတဲ့သိပ္ပံနဲ့ဤပညာခန်းနာပါရှင်ဒီကနေ့ညရဲ့အပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါရှင
်အမေရိကန်မှာတိုက်မိပြီးပြတ်ကျခဲ့တဲ့လေရင်တွေပြန်သတ်မှုမတန် NTSB စုံစမ်းရေးအဖွဲ့စစ်ဆေးနေပါပြီအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာခီးသည်တင်လေရင်နဲ့ဆေးဟရင်တိုက်ခိုက်မှုအပေါ်ကနဦးသုံးသက်ချက်ကိုရက်30အတွင်းထုတ်ပြန်မယ်လို့ဒီအမေရိကန်အရက်ပက်လေကြောင်းမတော်တဆမှုစုံစမ်းစစ်ဆေးပုံဖွဲ့ NTSB ကမနေ့ကပြောလိုက်ပါတယ်ခီးသည်တင်လေရင်ရဲ့လေရင်ပြန်သမှုမှတ်တမ်းတင် black box တွေကိုရေထဲကနေပြန်လည်ဆေးယူတွေ့ရှိခဲ့တာကြောင့်ဘာကြောင့်ပြက်ကျခဲ့တယ်လဲဆိုတာသုံးသပ်နိုင်မှုတာဝန်ရှိသူတွေစစ်ဆေးနေကြတယ်လို့ဒီပုံဖွဲ့ကပြောခဲ့ပါတယ်ခင်ဗျာမြန်မာစစ်ကောင်စီအနေနဲ့တော့အရေးပေါ်သက်တမ်းထပ်တိုးလိုက်ပါတယ်မြန်မာနိုင်ငံတဝန်းအရေးပေါ်အခြေအနေကြီးညာထားတဲ့ကာလကိုနောက်ထပ်6လသက်တမ်းတိုးမြှင့်လိုက်တယ်လို့စစ်ကောင်စီကဒီနေ့ကြီးညာလိုက်တာပါစစ်အာဏာသိမ်းတဲ့၄နှစ်ပြည့်မတိုင်ခင်တရက်လို့ဒီနေ့ဇန်နဝါရီ31ရက်နေ့ကကျင်းပတဲ့စစ်ကောင်စီမြို့သားကာကွယ်ရေးနဲ့လုံခြုံရေးကောင်စီစီဝေးကအခုလိုသက်တမ်းတိုးဖို့ဆုံးဖြတ်လိုက်တာပါအခုလိုအချိန်မှာမြန်မာပြည်သူတွေကိုစစ်မှန်စွာကူညီပေးဖို့ကုလလူခွင်ကိုစလဲတော်မန်ဒရုစ်ကတောင်းဆိုလိုက်ပါတယ်မြန်မာပြည်သူတွေအိမ်မက်ဆိုးတွေအဆုံးသတ်သွားနေအောင်နိုင်ငံတကာတိုင်းဝိုင်းနေနဲ့ဝိုင်းကူချင်းတံမီလို့မြန်မာနိုင်ငံလူခွင့်ရဲ့ဆိုင်ရာဒီကုလသမဂ္ဂအထူးတန်တမန်ကပြောလိုက်ပါတယ်ဆေးရနာသင်းအုပ်ချုပ်မှု၄နှစ်မြောက်ချိန်မှာအပြစ်မဲ့အသက်ဆုံးရှုံးသူထောင်ပေါင်းများစွာကိုအောက်မေ့မှတ်ရတယ်လို့ရက်ဆက်တဲ့ဆေးအုပ်ချုပ်သူတွေကိုတတိရှိရှိဆက်တွန်းလန်နေတဲ့ပြည်သူတွေကိုဂုဏ်ပြုထောက်ခံရမယ့်အချိန်လည်းဖြစ်တယ်လို့အန်ဒရူးစ်ကအာနာသိနှစ်ပတ်လည်ကြီးညာချက်မှာထုတ်ပြန်ခဲ့ပါတယ်အခုလိုအချိန်မှာကုလအကြီးအကဲကလည်းမြန်မာမှာစစ်အုပ်ချုပ်ရေးနဲ့အကြမ်းဖက်မှုတွေရပ်ဖို့တောင်းဆိုလိုက်ပါတယ်မ မြန်မာမှာစစ်တပ်ကအာဏာဆွံပြီးအားလုံးပါတဲ့ဒီမိုကရေစီပြောင်းလဲတဲ့လှုပ်ဆောင်မှုကုလသမဂ္ဂမှုချုပ်အန်တိုနီယိုဂူတရက်စ်ကတိုက်တွန်းခဲ့တာပါခင်ဗျာ။
တောက်ကြညရဲ့နောက်ဆုံးရသတင်းချင်းညို့ကိုကိုဝင်းမင်းကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ Justin Twist ဖြစ်ပါတယ်။ကျွန်မကဆုမမဒီညအစီအစဉ်မူဖြစ်တာဝယ်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်ဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။ VOA ရဲ့သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကျန်းမာလို့လူရဆန္ဒတွေပြကြပါသည်ရှင်။
This program has come to